Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ23ရက်တနင်္ဂနွေနေ့မနေ့ပဲအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ3240နဲ့49ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီကနေ့အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးတော့မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခွာညိုပါဒီကနေ့နဲ့နိုင်ငံတကာသတင်းတွေကတော့ကမ္ဘာကြီးပုံနှိပ်မှုကိုဖြည့်ဆင်းရေးသဘောတူညီချက်တရက်ကိုရခဲ့ပါပြီစီးရီးယားနိုင်ငံကလာသူ2ဦးကိုအကြမ်းဖက်မှုအတွေ့တန်တရားရှိသူတွေအဖြစ်ဆွစ်ဇာလန်အန်နာဘိုင်တွေကဖမ်းဆီးလိုက်ပါတယ်ဘူရန်ဒီစစ်အခြေစိုက်စခန်း3ခုကိုအမည်မသိလက်နက်ကင်တွေကတိုက်ခိုက်ခဲ့လို့လူပေါင်း90လောက်သေဆုံးခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရဲခေါင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်မကြခင်တက်လာမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရတက်လက်ထက်မှာတနိုင်ငံလုံးပြစ်ခတ်ရဆက်ရည်နဲ့ပတ်သက်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကဘာတွေမျှော်လင့်နေကြပါသလဲ
NLD ကဥဆောင်တဲ့အစိုးရနဲ့ဆိုရင်ဆွေးနွေးမှုကတော့ပုံပြီးတော့များအဆင်ပြေနိုင်လိမ့်မယ်လို့အဲ့လိုတော့မျှော်လင့်နေဗျ NLD ရဲ့အကောင်ဆုံ
း UNFC ညီညွတ်တော်တိုင်းသားများ Federal Councilဒူအဂူတာဦးနိုင်ဟန်တာပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒါအပြင်မြန်မာအရေးသုံးသပ်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမခွာညွန်းနဲ့ကိုရဲခေါင်တို့ကကြေညာပေးပါအောင်ရှင်
ပါရစ်မြို့မှာကျင်းပနေတဲ့နိုင်ငံပေါင်း196နိုင်ငံကကိုယ်စားလှယ်တွေတက်ရောက်တဲ့အစည်းအဝေးမှာကမ္ဘာကြီးပုံနွေးလာမှုကိုကင်တွယ်ဖြစ်ရှင်ဖို့တညီတညွတ်ထဲအတည်ပြုလိုက်ကြပါတယ်။သဘောတူညီချက်ထဲမှာကမ္ဘာကြီးရဲ့အပူချိန်မြင့်တက်နေမှုကို1ဒီဂရီဆယ်ဆီယပ်အောက်မှာပဲရှိနေစေဖို့ဆေးရတဲ့တိုင်းပြည်တွေမှာကမ္ဘာကြီးပုံနွေးလာမှုကိုဆောင်ရွက်နိုင်ရေးအတွက်တိုက်ဖြတ်ဖို့ဆောင်ရွက်နိုင်ရေးအတွက်အမေရိကန်ဒေါ်လာဘီလီယံ100ထောက်ပံ့ဖို့၅နှစ်တစ်ချိန်တိုင်းမှာစီမံကိန်းတွေကိုပြန်လည်သုံးသပ်ဖို့နဲ့ကာဗွန်ဓာတ်ထုတ်လွှတ်မှုအနည်းဆုံးဖြစ်အောင်တတ်နိုင်သလောက်လျှော့ချသွားဖို့ရည်ရွယ်ထားပါတယ်။ဒီဆွေးနွေးညှိနှိုင်းမှုတွေဟာအစည်းအဝေးပြီးကနေနောက်ဆုံးအချိန်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကမြစ်တာရက်ခံခဲ့ပြီးတဲ့နောက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာအကျိုးစီးပွားနဲ့စည်းလုံးညီညွတ်မှုကိုပြသခြင်းအပြင်သာအမျိုးသားအကျိုးစီးပွားကိုအကောင်ဆုံးထမ်းဆောင်ကြရည်အတိမတ်ပြုကြရမယ့်အချိန်ကိုရောက်ပါပြီလို့မစ္စတာဘန်ကီမွန်းကပြောကြားခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီသဘောတူညီချက်ရဖို့မနာမနေအားထုတ်ခဲ့ပြီးကမ္ဘာကြီးပူနွေးမှုတိုက်ဖျက်ရေးမှာအသုံးပြုဖို့စီရဲနံပါတ်တဲ့နိုင်ငံတွေကိုနှစ်ဆတိုးပြီးအမေရိကန်ဒေါ်လာသန်း800အထိထောက်ပံ့သွားဖို့ဂရီပူပြောကြားခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကတန်တမန်ရက်ကွက်မှာစပိန်ရဲသား2ဦးအပါအဝင်လူ6ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုဟာစပိန်နိုင်ငံကိုတိုက်ခိုက်မှုဖြစ်တယ်လို့စပိန်ဆိုရကပြောလိုက်ပါတယ်။တာလီဘန်တွေကသူတို့ရဲ့လူရဲလူကြင်ညာထားပြီးတောက်ကြနေကဖြစ်ပွားခဲ့တဲ့ကာဘွန်ခွဲနဲ့တပ်နက်ပစ်ခတ်မှုတွေဟာစနေနေ့မနက်ထီကြာမြင့်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကနောက်ဆုံးမှာတိုက်ခိုက်သူတွေကိုရှင်းလင်းနိုင်ခဲ့ပါတယ်။ကာဘူးမြို့ကစပိန်တိုင်ရုံးနီမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုမှာအနည်းဆုံးအာဖဂန်ရဲတပ်ဖွဲ့ဝင်4ဦးလည်းသေဆုံးခဲ့ပြီးအနီးကအီတလီအဖွဲ့ကြီးတစ်ခုရဲ့ဆေးရုံမှာအနည်းဆုံးထိခိုက်ဒဏ်ရရထားတဲ့လူနာအမြောက်များကိုကုသပေးခဲ့ရတယ်လို့သတင်းပို့ထားပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကဒီရက်ွက်ထဲမှာတိုက်ခိုက်ရိတ်တာတစ်ခုဟာစစ်ရေးနဲ့ထောက်လိုင်းရေးလုပ်ငန်းတွေလုက္ကင်နေတာတွေ့ရတဲ့အတွက်တိုက်ခိုက်ရတာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဇဘီလာမဂျာဟစ်ကပြောပါတယ်ကျွန်တော်တို့အဲ့နေရာကိုအကြကြီးစောင့်ကြည့်ပြီးမှဒီနေ့ကျွန်တော်တို့ရဲ့မူဂျာဟစ်တဲ့အုပ်စုကတိုက်ခိုက်ခဲ့တာပါဒီအစာဦးတွေဝင်လို့ရအောင်အနီးမှာဖောက်ခွဲပစ္စည်းတွေအပြစ်တင်ထားတဲ့ကားကိုတယောက်ကစတင်ဖောက်ခွဲခဲ့ပြီးအထဲဝင်ရောက်ခဲ့ပါတယ်ဒီအစာဦးတွေမှာနိုင်ငံသားတွေအများကြီးရှိနေပါတယ်လို့သူကပြောပါတယ်ဒီတိုက်ခိုက်မှုမှာအနည်းဆုံးလူ3ဦးပါဝင်တယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်
ဘူရန်ဒီရဲ့မြို့တော်ဘူဂျန်ဘူရာကစစ်အခြေစိုက်စခန်း3ခုကိုအမည်မသိလက်နက်ကင်ထားသူတွေကပူးပေါင်းတိုက်ခိုက်ခဲ့မှုအတွင်းအ ਨੇ ဆုံးလူပေါင်း89ယောက်သေဆုံးခဲ့တဲ့အကြောင်းစစ်ဖက်ပြောခွင့်ရသူတဦးကစနေနေ့မှာပြောကြားခဲ့ပါတယ်။နောက်ဆုံးရထားတဲ့စီးရင်ရတောက်ချာနေကတိုက်ခိုက်မှုတွေအတွင်းရန်သူ89ယောက်နဲ့စစ်သားနဲ့ရဲတပ်ဖွဲ့ဝင်10ဦးတို့လည်းသေဆုံးသွားခဲ့ကြောင်းပြောပါတယ်။စနေနေ့မနေ့ပိုင်းအထိရှိကြတဲ့ဒီတိုက်ခိုက်မှုအတွင်းမှာ45ယောက်ကိုဖမ်းဆီးထားမိခဲ့တယ်လို့လည်းပြောပါတယ်။လက်မတွေပေါ်မှာဒါဇင်နဲ့ချီတဲ့အလောင်းတွေကိုစနေနေ့နဲ့အစောပိုင်းတုန်းကတွေ့ခဲ့ရတယ်လို့ဒေသခံအများပြားကသတင်းတောက်တွေကိုပြောပါတယ်။တချို့သေဆုံးသူတွေဟာသူတို့ရဲ့နေအိမ်တွေကနေလုံခြုံရေးတပ်ဖွဲ့တွေကဆွဲယူသွားတာကိုတွေ့ရတဲ့အကြောင်းမျက်မြင်သက်သေတွေကပြောပါတယ်။စစ်တပ်ကတော့ဒီဆွဲမှုကိုညှင်းဆိုပါတယ်။အသက်ခံရသူတချို့ကိုလက်ပြန်ကျိုးတုတ်ထားတာတွေ့ခဲ့ရတယ်လို့လည်းမျက်မြင်သက်သေတဦးက AP သတင်းထတာကိုပြောပြခဲ့ပါတယ်
။ Syria နိုင်ငံကလာတဲ့လူ2ဦးကိုအကြမ်းဖက်မှုပြုလုပ်မဲ့တန်တရားရှိခံရသူတွေဖြစ်ဖမ်းဆီးထားတယ်လို့ Swiss အာဏာပိုင်တွေကအတည်ပြုပြောကြားလိုက်ပါတယ်။တောက်ကြနေကဂျနီဗာမြို့မှာပောက်ကွဲစီ တတ်တဲ့ပစ္စည်းတွေနဲ့အစိမ့်ငွေတွေအစိမ့်တန်းငွေတွေပြုလုပ်တာတင်းစီတာနဲ့တည်ယူပို့ဆောင်တာတွေပြုလုပ်ခဲ့တယ်လို့တန်မြတ်ရှိခံရတဲ့လူနှုတ်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဆွစ်ဇာလန်ရှစ်နေချုပ်ကကြေညာချက်ထုတ်ပြီးပြောကြားလိုက်ပါတယ်အဲ့ဒီတန်တရားရှိခံရသူနှစ်ဦးကို Al Qaeda နဲ့ IS တို့လိုအကြမ်းဖက်အဖွဲ့တွေကိုတားမြစ်တဲ့ဥပဒေနဲ့ဥပဒေအရယာဇဝတ်မှုဖြင့်ဆွဲဆိုသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်တန်တရားရှိခံရသူနှစ်ဦးကိုဖမ်းဆီးချိန်မှာသူတို့ကားထဲမှာပတ်ကွဲစေတဲ့ပစ္စည်းတွေအစနာတွေတွေ့ခဲ့ရတယ်လို့ Swiss သတင်းနေမှာဖော်ပြထားပါတယ်ဂျနီဗာဒေသကအာဏာပိုင်တွေဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ Jihad Wadi လို့တန်တရားရှိခံရသူ၄ဦးကိုရှာဖွေနေခဲ့တာဖြစ်ပြီးတော့တောက်ကြနေကဖမ်းဆီးထားသူတွေဟာအဲ့ဒီရှာဖွေမှုနဲ့ဆိုင်ဆိုင်တော့မသိရသေးပါဘူးတစ်ချိန်တည်းမှာ IS အကြမ်းဖက်အဖွဲ့ဟာအစ်စ်နဲ့မခြားတူညီတဲ့ Syria passport အတုတွေကိုပြုလုပ်နိုင်တယ်ဆိုတဲ့သတိပေးချက်ကို American ဆိုရကထုတ်ပြန်လိုက်တဲ့အတွက်အကြမ်းဖက်အဖွဲ့တွေအနောက်နိုင်ငံတွေကိုခိုးဝင်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေပုံမိုတိုးပွားလာခဲ့ပါတယ် IS အကြမ်းဖက်အဖွဲ့ဟာ Syria ရဲ့ passport ပုံနှိပ်တဲ့စက်တွေကိုအသုံးပြုခွင့်ရနေပြီး passport စာအုပ်အလွတ်တွေနဲ့ Syria နိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်အမှန်တွေကိုအသုံးပြုခွင့်ရနေတာတွေ့ရတယ်လို့ American လူဝင်မှုကြီးကြပ်ရေးနဲ့အခွန်စည်းကြပ်ရေးဌာနရဲ့အစီအစဉ်ခန်းစာတစ်ခုမှဖော်ပြခဲ့တာဖြစ်ပါတယ
် VOA American တရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့မနက်ခင်သတင်းတွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဂျပန်နိုင်ငံကအိန္ဒိယနိုင်ငံအတွင်းပထမဆုံးမျက်နှုံးမြင့်ယထာဆောက်လုပ်ရေးအိန္ဒိယနိုင်ငံကိုဂျပန်ကလက်နက်တင်ပို့ရောင်းချရေးနဲ့အရက်ဖက်သုံးနျူကလ িয়ার ပူးပေါင်းဆောင်ရွက်မှုတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတွေအတွက်စနေနေ့ကနှစ်နိုင်ငံချစ်ကြည်ရင်းနှီးစွာလက်မှတ်ရေးထိုးခဲ့ကြပါတယ်။နယူးဒေလီကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီတို့တွေ့ဆုံဆွေးနွေးပြီးဒီသဘောတူညီချက်တွေကိုကြေညာခဲ့တာပါ။အိန္ဒိယနိုင်ငံကို၃ရက်ကြာရောက်နေတဲ့ဝန်ကြီးချုပ်အာဘေကအခုသဘောတူညီချက်တွေဟာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုခေတ္တတစ်ခုစီကိုတက်လမ်းနိုင်တာဖြစ်တဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံကအိန္ဒိယအနောက်ပိုင်းမြို့တွေဖြစ်တဲ့မွန်ဘိုင်းနဲ့အမက်ဒါဘက်တို့ကြားမှာပြေးဆွဲမဲ့ bullet train အမြန်ယထာတိဆောက်ရေးအတွက်အမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ပေးမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့မြို့တော်ရဲ့ဒီလမ်းပန်းဆက်သွယ်ရေးနဲ့အခြေခံအဆောက်အုံတွေကိုအစ်စ်ပြောင်းလဲမဲ့ဝင်အိန္ဒိယဝန်ကြီးချုပ်မိုဒီကဒီယထာလိုင်းသစ်တွေမျက်နှုံးမြင့်ယထာစီမံကိန်းကြီးတွေနဲ့အိန္ဒိယနိုင်ငံရဲ့အနာဂတ်ခရီးကိုစတင်မယ်လို့ပြောကြားခဲ့ပါတယ်။ကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေအရနှစ်နိုင်ငံကြားနည်းပညာဆက်ပစ္စည်းကရိယာနဲ့စစ်ရေးဆိုင်ရာသတင်းအချက်အလက်တွေကိုမျှဝေကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်တွေကဂျပန်နဲ့အိန္ဒိယစစ်ဖက်ဆက်ဆံရေးကိုပိုပြီးခိုင်မာစေမယ်လို့အိန္ဒိယဝန်ကြီးချုပ်မိုဒီကပြောကြားခဲ့ပါတယ်။အိန္ဒိယမှာနရန်ဒါမိုဒီဝန်ကြီးချုပ်ဖြစ်လာခဲ့ပြီးနောက်ဂျပန်နဲ့ဆက်ဆံရေးကပိုပြီးတော့နှီးကပ်လာတာလည်းဖြစ်ပါတယ်ရှင်။
ကိုရီးယားနှစ်နိုင်ငံအဆက်မြင့်အရာရှိတွေတွေ့ဆုံပွဲကို၂ရက်ကြာပြုလုပ်ခဲ့ရမှာစနေနေ့ကဘာမှအောင်မြင်မှုမရပဲပြီးဆုံးသွားတယ်လို့ကိုရီးယားတောင်ကိုရီးယားအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအတွက်ဩဂုတ်လကပြီးခဲ့တဲ့ဩဂုတ်လကစစ်ရေးတင်းမာမှုဖြစ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံပြန်လည်ယဉ်ကျေးစစ်ရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုတွေမရေပြားပဲဖြစ်သွားပါတယ်။မြောက်ကိုရီးယားနယ်စပ်ကေဆောင်မြို့မှာပြုလုပ်တဲ့ဒုဝန်ကြီးအဆင့်တွေ့ဆုံပွဲမှာကြီးမားတဲ့ရလဒ်တွေရဖို့ဘယ်ဘက်ကမှမမျှော်လင့်ခဲ့ပေမဲ့ရန်ပတ်နှစ်နိုင်ငံကြားမှာတွေ့ဆုံဆွေးနွေးမှုကိုလိုလားတဲ့တင်ငေတာအဖြစ်တော့သတ်မှတ်ခဲ့ကြတာပါ။တွေ့ဆုံဆွေးနွေးမှုတွေစနေနေ့ညနေပိုင်းကိုရောက်လာတဲ့အချိန်မှာဘယ်ဘက်ကမှထုတ်ပြန်ကြေညာချက်မထုတ်နိုင်ခဲ့ပဲပြီးဆုံးသွားခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးကိုပြန်လည်မြင့်တင်နိုင်မဲ့အဆင့်မြင့်အရာရှိတွေနောက်ကြိမ်တွေ့ဆုံမဲ့နေ့ရက်ကိုလည်းအတိအကျမသတ်မှတ်နိုင်ခဲ့ပါဘူးဆွေးနွေးပွဲအတွင်းမှာတောင်ကိုရီးယားဘက်ကကိုရီးယားစစ်ပွဲနောက်ပိုင်းကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးအတွက်ခွင့်ပြုပေးဖို့တောင်းဆိုထားပြီးတောင်ကိုရီးယားဘက်ကပိတ်ပင်ထားတဲ့မြောက်ကိုရီးယားမှာရှိတဲ့တောင်ပေါ်အပန်းဖြေစခန်းခီးစဉ်ကိုပြန်ဖွင့်ပေးနိုင်မှသာဒီလိုခွင့်ပြုနိုင်လိမ့်မယ်လို့မြောက်ကိုရီးယားဘက်ကလည်းတုံ့ပြန်ခဲ့ပါတယ်မြောက်ကိုရီးယားအစိုးရအတွက်ဝင်ငွေရင်းမြစ်တစ်ခုဖြစ်တဲ့ဒီခီးစဉ်ကို2008ခုနှစ်ကတောင်ကိုရီးယားခီးသွားတစ်ခုတူအသက်ခံရပြီးတဲ့နောက်ပိတ်ပင်ထားလိုက်တာဖြစ်ပါတယ်
Saudi Arabia နိုင်ငံမှာပထမဆုံးဖြစ်အမျိုးသမီးတွေကိုယ်တိုင်ပါဝင်မဲပေးခွင့်ကိုယ်တိုင်ဝင်ရောက်ရှင်ပြိုင်ရွေးချယ်ခံခွင့်ရတဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုစနေနေ့ကကျင်းပခဲ့ပါတယ်။အမျိုးသမီးတွေကားမောင်းခွင့်ပိတ်ပင်ခံထားရတဲ့နိုင်ငံကိုယ်ဘဝအတွက်ဆုံးဖြတ်ချက်အတော်များများကိုသူ့ရဲ့အင်တာရှင်အမျိုးသားကသာဆုံးဖြတ်နိုင်ပယ်ချနိုင်တဲ့တခုတည်းသောနိုင်ငံ Saudi ရဲ့သမိုင်းမှာပထမဆုံးသမိုင်းတင်တဲ့မဲပေးမှုဖြစ်တဲ့အကြောင်းအမျိုးသမီးကိုယ်စားလှယ်လောင်းတွေကကြေညာခဲ့ပါတယ်။အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်နဲ့လူမှုရေးပိုင်းဆုံးဖြတ်ချက်တွေချမှတ်နိုင်ခွင့်တွေရ ဖို့ဆယ်နှစ်ကြာအောင်ဆောင်ခဲ့ရပါတယ်လို့လည်းအမျိုးသမီးကိုယ်စားလှယ်လောင်းတူကပြောပါတယ်ဒီလိုပါဝင်နိုင်ခွင့်ကိုတော့ဇန်နဝါရီလတည်းတုန်းကနှက်ရွာဆန်သွားခဲ့တဲ့ sorry ပြင်ကြီးအဗ်ဒူလာက2011ခုနှစ်မှာထုတ်ပြန်ပေးခဲ့တာဖြစ်ပါတယ်အမျိုးသမီးတွေပါဝင်လာနိုင်တယ်ဆိုပေမဲ့ကန့်သတ်ချက်တွေကရှိနေသေးဖြစ်ပါတယ်အမျိုးသမီးအမျိုးသားခွဲခြားထားတဲ့ဥပဒေတွေကြောင့်အမျိုးသမီးကိုယ်စားလှယ်လောင်းတွေဟာကြားမှာအကာအယံမပါပဲအမျိုးသားမဲဆန္ဒရှင်တွေကိုမဲဆွယ်မိန်ကွန်းပြောလို့မရပါဘူးအမျိုးသားဆွေမျိုးသားချင်းတွေကနေတဆင့်သာမဲဆွယ်မှုတွေပြုလုပ်ကြရတာဖြစ်ပါတယ်အခုရွေးကောက်ပွဲမှာအမျိုးသမီးတွေလည်းမဲပေးနိုင်ကြပေမဲ့မဲစည်းရင်ပေးရမယ့်နေရာတွေဝင်းလန်တာရှာဖို့အခက်ခဲတာတွေကြောင့်မဲပေးဖို့အမှတ်ပုံတရမှာအခက်ခဲတွေတွေ့ကြတယ်လို့ Human Rights လူ့အခွင့်အရေးအဖွဲ့ကြီးကပြောပါတယ်ရှင်
တောက်ကြနေကကယ်လီဖိုးနီးယားပြည်နယ်မှာဗလီတစ်ခုမီးလွန်ကြောင်းမှုဖြစ်ပွားခဲ့တာဟာရှုံမီးကြောင်ဖြစ်နိုင်ပြီးမုန်တိမှုကိုအခြေခံတဲ့မှုကင်းတစ်ခုဖြစ်နိုင်တယ်လို့အာနာပိုင်းနေကထုတ်ပြန်လိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ပွားခဲ့တဲ့အစ္စလမ်အစွန်းရောက်ဇနီးမောင်နှံကတနက်နေ့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတပတ်အကြာမှာဒီဗလီမီးလောင်မှုဖြစ်ပွားခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်မှာတောင်ပိုင်းမှာရှိတဲ့ကိုချဟီလာတောင်ကြားအစ္စလမ်လူ့ဖွဲ့စည်းအစအဦးမှမီးလံလောင်ကျွမ်းပြီးမှုဖြစ်ပွားခဲ့ပြီးတဲ့နောက်အခင်းဖြစ်ပွားရာနေရာမှာပဲတန်တရားဖြစ်ပွဲလူတူကိုတွေ့ရတဲ့အတွက်ဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။ဒီမီးလောင်မှုမှာနေ့လယ်ကင်းဝတ်တက်ချိန်မတိုင်ခင်အစအဦးရဲ့ဧကန်းမှာလောင်ကျွမ်းခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။ကိုချဟီလာဒေသဟာဆန်ဘာနာဒီနိုမြို့ကနေ125ကီလိုလောက်ပဲကွာဝေးတာဖြစ်ပါတယ်။ပြီးခဲ့တဲ့ဘက်ကဆန်ဘာနာဒီနိုမြို့မှာအမေရိကန်ဘဝမွတ်စလင်အမျိုးသားနဲ့ပါကစ္စတန်မှာမွေးဖွားတဲ့သူ့ဇနီးတို့ဟာမတန်ဆွမ်းသူများဖွံ့ဖြိုးရေးစင်တာတစ်ခုကိုဝင်ပြီးတန်တန်းနဲ့ပြစ်လို့လူ14ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးတဲ့နောက် FBI စုံစမ်းရေးဌာနကဒါကိုအကြမ်းဖက်မှုဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုမှတ်ခွာညွန်နဲ့ကိုရဲခေါင်တို့ကြီးညာပေးခဲ့တာပါအခုတော့မြမအရေးသုံးသပ်ချက်ကိုမတင်ဆက်ခင်အရင်ဦးဆုံးအနေနဲ့တင်ပြပေးမှာကတော့မကြာခင်တက်လာမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတည်လက်ထက်မှာတိုင်းသားလက်နက်ကိုင်တွေနဲ့တနိုင်ငံလုံးပြစ်ခတ်ရဆဲရဲကိုအပြစ်သားလုံဆောင်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်း UNFC ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကပြောလိုက်ပါတယ် NLD ခေါင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါဂတိကဝတ်တွေကိုအလေးထားဆောင်ရွက်လိမ့်မယ်လို့မြင်မိကြောင်းလဲ UNFC ကပြောပါတယ်။မကြသေးခင်ကလက်မှတ်ရေးထိုးလိုက်တဲ့တနိုင်ငံလုံးပြည်ခါရဆဲရင်နဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်က UNFC ဒူဥက္ကဋ္ဌဦးနိုင်ဟန်သားကိုမေးမြန်းရမှာသူကအခုလိုစပြောပါတယ်ရှင်
။ NCA စာချုပ်မှာအချက်လက်ပေါင်းပါလေဗျာ33ခုရှိပါတယ်နော်။နောက်ဆုံးဒီအချက်အနေနဲ့ကအားလုံးပါဝင်ရေးကိုကျွန်တော်တို့အခြေခံတယ်။အစိုးရဘက်ကအဲ့ဒါကိုမယူဘဲနဲ့ပေါ့ဗျာအဖွဲ့6ဖွဲ့ကိုခြံထားလိုက်မယ်ခြံတဲ့အဖွဲ့တော့ကိုပဲလက်ခံမယ်ဆိုပြီးတော့မှအဖွဲ့ချင်းစီပဲသူတို့ကဖိတ်ခေါ်လိုက်တော့အဲ့ဒီမှာ6ဖွဲ့ကသွားပြီးတော့လက်မှတ်ထိုးလိုက်တယ်ဆိုတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့ဗျာကျွန်တော်တို့ကတနိုင်ငံလုံးဆိုင်ရာပြည်ခရဆက်ရေးလို့ကြိုးကြော်ထားတယ်လက်ခံလိုက်တာကတော့6ဖွဲ့လောက်ပဲဆိုတော့အဲ့ဒါတော့မပြည့်စုံမလုံလောက်ဘူးလိုချင်တဲ့ပန်းတိုင်ကိုလည်းကျွန်တော်တို့ညှိနှိုင်းလို့ရမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဗျာဒီလက်ရှိအစိုးရကမကြခင်မှာသူတို့အာဏာလွှဲရတော့မှာပေါ့အဲ့တော့သူတို့အစိုးရလက်ထက်မှာသူတို့လုံနိုင်တဲ့လောက်ကိုလုံလိုက်မယ်သူတို့ဘက်ကတစ်ဖက်ကလည်းကျွန်တော်တို့တိုင်းသားဒီကိုအရာတလောက်သူတို့ခွဲယူပြီးတော့သူတို့ကအပေါ်စီးရအောင်ဒီကစားလိုက်တဲ့အနေအထားမျိုးလို့ကျွန်တော်အဲ့လိုခံယူရတယ်ဗျာ
UNFC အနေနဲ့ဒီပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းမှာကျင်းပပြီးစီးခဲ့တဲ့ဒီကောင်စီရဲ့နှစ်ပတ်လည်ညီလာခံမှာနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးအဖြေရှာရေးကိုယ်စားလှယ်အဖွဲ့အစ်တစ်ဖွဲ့လည်းဖွဲ့လိုက်တဲ့သိရပါတယ်အဲ့ဒီအဖွဲ့ကနေငင်းငင်းရင်းနဲ့ပတ်သက်ပြီးတော့အဓိကဘာတွေကိုဆက်လက်စူးစမ်းဆောင်ရွက်မှာပါလဲ
အဓိကအဖြစ်တော့ဒီလက်နက်ကင်တိပတ်ခပြဿနာကိုပေါ့ဒီလေအောင်ဖြေရှင်းနိုင်ဖို့ကပထမအဖြစ်အနေနဲ့ကတော့လက်နက်ကင်ထားတဲ့အဖွဲ့အားလုံးပါဝင်ပြီးတော့ပေါ့လေတနိုင်ငံတို့ပြစ်ခရက်ဆဲရေးလက်မှတ်ထိုးဖို့လိုပါတယ်ကျွန်တော်တို့ကဒီအဖွဲ့ကိုဖွဲ့လိုက်ပြီးတော့မှဒီတနိုင်ငံတို့ပြစ်ခရက်ဆဲရေးဖြစ်ဖို့ကြံတဲ့အဖွဲ့တွေနဲ့ပါတဘောတူလက်မှတ်ထိုးနိုင်ဖို့ကိုကျွန်တော်တို့ဆက်လက်စူးစမ်းမယ်ဒီကအစီအမမှာကျွန်တော်တို့ကတော့နိုင်ငံရေးရဆွေးနွေးတဲ့အခါကျရင်လည်းအဖွဲ့အားလုံးပါဝင်ဖို့လိုပါတယ်ဗျ။အဖွဲ့တိုင်းအဖွဲ့တိုင်းကသူတို့လူမျိုးကိုသူတို့ကူစားပြုထားတာဖြစ်တော့အဖွဲ့တလေကိုခြံထားလို့တော့ပြည်ထနာကတော့ပြည်လည်းမမဟုတ်ဘူးဗျ။ကျွန်တော်တို့ကအဲ့လိုမြင်တယ်။ဒီအစိုးရနဲ့ဆွေးနွေးလို့မှမပြည်လည်ရင်နောက်တက်လာမယ့်အစိုးရနဲ့ဆက်လက်ပြီးတော့ကြိုးစားမယ
်။နောက်တက်လာမယ့်ဒီ NLD ပါတီဦးဆောင်မဲ့အစိုးရလက်ထက်မှာရောဆရာတို့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရစေးကြီးဆွေးနွေးဖို့မှဘလို့မျှော်လင့်ချက်တွေရှိပါလဲ
။ကျွန်တော်တို့ခန့်မှန်းတာပေါ့ဗျာကျွန်တော်တို့မြင်တာကတော့နောက်တက်လာမယ့်
အဲ့နဲ့ဒီကဥဆောင်တဲ့အစိုးရနဲ့ဆိုရင်ဆွေးနွေးမှုကတော့ဟိုပို့ပြီးတော့များအဆင်ပြေနိုင်လိမ့်မယ်လို့အဲ့လိုတော့ပြောနေတယ်ဗျ။ဘာကြောင့်လဲဆိုတော့ NLD ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတိုင်းသားတွေနဲ့ဆက်ဆက်ပြီးတော့မှပေါ့လေလောက်ကင်လာတာတော်တော်များတယ်။သူ့မှာနိုင်ငံတကာတွေ့ကြုံနေရလည်းများတယ်။အဲ့ဒီအနေအထားပေါ်မှာတိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုသူကတိဆောက်ဖို့ပေါ့ဗျာသူကလည်းဖွဲ့ရပြည်တော်စုကိုကြွေးကြော်ထားတယ်လေသူကအဲ့ဒါကိုဖော်လိုက်မယ်လို့ကျွန်တော်ယုံကြည်တယ်သူ့အဖေကိုယ်တိုင်ဥဆောင်ပြီးတော့မှပင်လုံစာချုပ်ကိုချုပ်ဆိုခဲ့တယ်နောက်တက်လာတဲ့အစိုးရတွေကပင်လုံစာချုပ်ကိုကြောခိုင်းခဲ့လို့စန့်ကျင်ခဲ့လို့ဒါလို့တိုင်းရင်းသားတွေနဲ့လက်နက်ကင်ပြည်ပခါဖြစ်နေရတာဖြစ်တယ်ဒါကိုသူ့အနေနဲ့ပေါ့လေပင်လုံစာချုပ်ကတိကဝတ်တွေကိုသဘောထားတွေကိုဟိုသူများထက်တော့တန်ဖိုးထားမယ်လို့တော့ကျွန်တော်ယုံကြည်တယ်အဲ့ဒါကိုပြန်လဲကောင်းတဲ့ဖော်လိုက်မယ်လို့တော့ကျွန်တော်ယုံကြည်တယ်ဗျာ
ဒီလက်ရှိအစိုးရကဒီတစ်ဖက်မှာအပြည့်အဝငြိမ်းချမ်းရေးအတွက်လုပ်နေတာရှိပေမဲ့အခြားတစ်ဖက်မှာလည်းကချင်တို့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေတာတွေ့ရပါတယ်ဒီလိုစန့်ကျင်ဘက်နှစ်ခုကိုတွားနေတဲ့အစိုးရနဲ့ဒီမြန်မာတပ်မတော်တွေရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဗမာများမှတ်ချက်ပေးခြင်းပါလဲ
ကျွန်တော်တို့မြင်တာကတော့ဟိုတပ်မတော်ကဥဆောင်နေတဲ့ဒီစစ်ဆိုးရဆက်ဆက်ပေါ့ဗျာနော်ဒီကနေ့သမ္မတတိတ်ဆိုင်လက်ထက်မှာလဲတပ်မှုဟောင်းတွေကပဲယူနီဖောင်းချုပ်ပြီးတော့မှအစိုးရလုပ်နေတာပါနောက်ပြီးတော့မှအာဏာများစုကလဲတပ်မတော်မှာရှိနေတယ်ဒီနေ့သူတို့ရဲ့ policy ကလဲကျွန်တော်တို့တိုင်းရင်းသားတွေရဲ့ရတဲ့ရထားတဲ့အခွင့်အရေးကိုမပေးလိုပဲနဲ့ပေါ့နော်ရတဲ့ဖွဲ့တွေနဲ့အတိကရစရေးလုပ်မယ်ပြန်တဲ့ဖွဲ့ကိုဖိတိုက်မယ်ခြေမုံမပေါ့ဗျာသူတို့ရေရှည်အုပ်ချုပ်နိုင်အောင်အဲ့လိုပုံစံမျိုးနဲ့တစ်ဖက်ကခွဲပြီးတော့မှဟိုခြေမုံတော့ပေါ့ဗျာဒါနီးနီးနာမျိုးတုံးပြီးတော့မှအဲ့လိုတုတ်တယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ်ဗျာ
တနိုင်ငံလုံးပြည့်ခတ်ရဆေးရင်နဲ့မကြခင်တက်လာမဲ့အစိုးရသစ်ပေါ်တိုင်းရင်းသားတို့ရဲ့မျှော်လင့်ချက်ကိုကိုညံဝဲအောင်ကတင်ပြခဲ့တာဖြစ်ပါတယ် VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေသတင်းပတ်စဉ် TV magazine အစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုသာမကနိုင်ငံတကာနဲ့ဒေသတွင်းအထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းမှာရှာဖွေကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter, Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်။အခုတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လင်းပေးပါတော့မယ်ဒီတစ်ပတ်မြန်မာရေးသုံးသပ်ချက်မှာတော့အစိုးရရဲ့ရသုံးဝင်စင်းနှစ်ပေါင်းများစွာကမောက်ကမဖြစ်နေတာကိုအဆင့်တန်းရှိလာအောင်လုပ်ဖို့ကြွမ်းကျင်သူတွေကကြိုးပမ်းနေပါတယ်ဒါပေမဲ့ဗန္ဓာရေးပြုပြင်မှုမှာကာကွယ်ရေးဌာနကကန့်လန့်ဖြစ်နေကြောင်းဦးအောင်ခင်နဲ့ကိုကြကြောသိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်
NPC ဝေးတင်ပြီးဖွံ့ဖြိုးတိုးတက်အောင်ဂျိုးပန်းရာမှာအစိုးရရဲ့ရာသုံးငွေစရင်ဆိုင်ရာဘန်ဒါရေးပေါ်လစီ fiscal policy ဟာအရေးပါတဲ့အခြေခံတစ်ခုဖြစ်ပါတယ်။ဒါကြောင့်အစိုးရတွေဟာရတဲ့ငွေနဲ့သုံးတဲ့ငွေမျှတအောင်ဂျိုးပန်းလေးရှိပါတယ်။မြန်မာအစိုးရကတော့ရတဲ့ငွေနဲ့ပိုပြီးသုံးဆွဲလာတာအနည်း90ကျော်လာပါပြီ။ငွေလိုတိုင်းရိုက်ထုတ်သုံးဆွဲနေတဲ့အတွက်အကြီးအကျယ်ငွေကြေးဖောင်းချပြီးကျန်ငွေဟာတမုံမရှိတဲ့ငွေဆက်ကိုဖြစ်လာပါတယ်။ငွေချေးဖုံးချမှုနှုံပြင်းမတဲ့မြန်မာနိုင်ငံမှာအစိုးရအသုံးစရိတ်အမြဲတမ်းလူငွေပြနေတာဟာမကောင်းတဲ့လက္ခဏာပါ။အစိုးရအဆက်ဆက်ကပုံပြက်ပန်းပြက်ဖြစ်လာတဲ့အစိုးရရာသုံးငွေစည်းရုံးကိုဘယ်လိုစီမံခန့်ခွဲပြီးဘယ်လိုစည်းစနစ်ကျင့်သုံးနေလဲဆိုတာနဲ့ပတ်သက်တဲ့စာရန်းကိုဒေါက်တာဇော်ဦးနဲ့သူတည်ပြီးရှင်ဦးကရေးပြီးလွန်ခဲ့တဲ့ဇွန်လက ADB အာရှဖွံ့ဖြိုးရေးဘဏ်ကတို့ရပါတယ်2017နေပြည်တော်မှာကျင်းပတဲ့အလို့ရုံဆွေးနွေးပွဲမှာလည်းရာသုံးခံမှန်းကြီးငွေစင်းဦးစီးဌာနကစာရန်တင်သွင်းပြီးလက်တိုက်လုံငွေပြန့်မှုအခြေအနေကိုဖော်ပြပါတယ်ရငွေနဲ့သုံးငွေညီမျှတဲ့ balance budget ဖြစ်ဖို့ရည်မှန်းတယ်လို့ဆိုပေမဲ့အကောင့်ထဲပေါ်နိုင်ဖို့ကတော့အများကြီးလိုပါသေးတယ
်မြန်မာပြည်မှာစီးပွားရေးနဲ့လူထိုးတက်ဖွံ့ဖြိုးမှုနှိမ်ကြရတဲ့အကြောင်းရင်းကိုစစ်အစိုးရရဲ့ရာသုံးငွေစည်းရုံးမှာတွေ့နိုင်ပါတယ်စစ်တပ်ရဲ့ဈေးစကားဟာတိုင်းပြည်ရဲ့ကျန်းမာရေးပညာရေးဈေးနှစ်ခုပေါင်းထက်ပိုများနေပါတယ်။ကျန်းမာရေးပညာရေးထက်စီးရေးကိုဦးစားပေးတဲ့နိုင်ငံဟာအခြေတော်အားရှာမှာမြန်မာတပြည်တည်းသာရှိပါတယ်။အခွန်စည်းကြက်ရေးအားနည်းမှုအခွင့်ထူးခံမှုနဲ့အာဂရိလိုက်စားမှုတွေကြောင့်အစိုးရမှာဝင်ငွေဘယ်လောက်ရှိပြီးဘယ်လောက်သုံးတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိနိုင်ပါဘူး။အစိုးရဝင်ငွေများလာအောင်အခွန်စည်းကြက်တဲ့စနစ်ကိုပြုပြင်တာမျိုးရှိတယ်လို့ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်တဲ့အနေနဲ့အခွန်ကင်းလွတ်ခွင့်ပေးတာမျိုးလည်းရှိပါတယ်။တီးခြားလွတ်လပ်တဲ့ဗဟိုဘဏ်ကို2023မှာတည်ထောင်ပြီး လုံငွေပြမှုကိုထိန်းချုပ်ဖို့ကြိုးပမ်းပါတယ်
။ဒါပေမဲ့အနည်း20ကျော်ဗယံပဒါဖြစ်လာတာကိုမှန်ကန်အောင်လုပ်ဖို့အခက်အခဲရှိနေစေဖြစ်ပါတယ်။စစ်အသုံးစရိတ်ဟာပညာရေးကျန်းမာရေးအသုံးစရိတ်တွေပုံများနေတုန်းပါပဲ။ဘတ်ဂျက်ကိုပထမဆုံးအချိန် 2012 မှာထုတ်ပြန်ကြေညာပြီးမဲ့မပွင့်လင်းတာတွေအများကြီးရှိနေတုန်းဖြစ်ပါတယ်။အစိုးရဌာနနဲ့အဖွဲ့အစည်းတွေကအမည်မသိအခြားစီးရင်ဆိုပြီးပြထားတဲ့စီးရင်က 13,400 ကျော်ရှိပါတယ်။အရေးကြီးတဲ့စီးရင်စရာကိုအကုန်လုံးကျင်ရတာမဟုတ်ပါဘူး။ဥပမာဓာတ်ငွေဒေါ်လာကိုအတိအကျမသိနိုင်ဘူးလို့ဆိုပါတယ်။2003မှာဓာတ်ငွေဒေါ်လာ3,600ရတယ်လို့ဆိုတာမို့အခုဆိုရင်ပုံများလာဖို့သာရှိပါတယ်။တရားဇာတ်ရောင်းလို့ရတဲ့ဝင်ငွေကိုလိမ်မာပန်းနတ်စွာအသုံးပြုပြီးလူမှုရေးနဲ့အခြေခံအဆောက်အုံတည်ဆောက်ရေးမှာရင်းနှီးမြှုပ်နှံဖို့လိုပါတယ
်။အစိုးရကိုအသုံးစရိတ်ရှာပေးသူတွေမှာနိုင်ငံပိုင်လုပ်ငန်းတွေအဓိကပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေရှိပေမဲ့ဗမာအစိုးရရရှိတဲ့အခွန်ပမာဏဟာ2013မှာနိုင်ငံလုံးဆိုင်ရာအသင့်ထုတ်လုပ်မှုရဲ့600ခန့်နှုန်းသာရှိပါတယ်။အာဆီယံ10နိုင်ငံထဲမှာဗမာအစိုးရရဲ့ဝင်ငွေအချိုးအစားဟာအနည်းဆုံးဖြစ်နေပါတယ်။မြမအခွန်စည်းကြမှုဟာရှုပ်ထွေးညံ့ဖြစ်တဲ့အတွက်ရသည်တဲ့လောက်မရနိုင်ပါဘူးအစိုးရကတော့2018မှာတိုင်းပြည်အသေးတင်ထုတ်လုပ်မှုရဲ့100ရာခိုင်နှုန်းအခွန်တော်စည်းကြံနိုင်ဖို့ရည်မှန်းထားပါတယ်တစ်ချိန်တည်းမှာပဲအသုံးစိတ်လုံငွေပြမှုကိုအသေးတင်ထုတ်လုပ်မှုရဲ့900ခိုင်နှုန်းဝန်းကျင်လောက်ထားမယ်လို့ရည်ရွယ်ထားပါတယ်လုံငွေကိုချေးငှားတဲ့နည်းတွေနဲ့ဖြည့်ဆည်းမှာမို့ငွေဆက်ကူရိုက်ထုတ်မှုလျော့နည်းသွားနိုင်ပါတယ
်လုံငွေရဲ့ဇန်နဝါရီလကစပြီးပြည်သူ့ဘဏ္ဍာရေးစီမံခန့်ခွဲပြုရင်ပြောင်းလဲရေးမဟာဗျူဟာကိုရတုံးခမကြီးငွေစည်းရင်ဦးစီးဌာနကရေးဆွဲချက်မှတ်ပါတယ်ဒေသဆိုင်ရာနဲ့နိုင်ငံတကာအစင်အတန်းမီတဲ့ငွေစည်းရင်စနစ်ပေါ်ပေါက်လာရေးပဲဖြစ်ပါတယ်တာဝန်သိမှုနဲ့သိတာမြင်တာမှုဟာရေးကြီးပါတယ်တရားစတာကရတဲ့ငွေကိုဖော်ပြဖို့အတွက်သတင်းမီဒီယာနဲ့အရတားအဖွဲ့အစည်းတွေကလည်းလုံနိုင်တယ်လို့ဆိုပါတယ်အစင်အတန်းရှိပြီးသိတာမြင်တာတဲ့ပြည်သူဘန္တာစီမံခန့်ခွဲမှုဟာအားလုံးအတွက်ရေးကြီးပါတယ်ရသုံးငွေစည်းရင်းကိုမှန်ကန်စွာပြနိုင်တဲ့အစိုးရကူတာယုံကြည်ကြပါလိမ့်မယ်။မန္တန်ရေးပြုပြင်မှုအောင်မြင်ဖို့အတွက်ဝန်ကြီးဌာနတိုင်းပြုပြင်ရေးမူဝါဒကိုလိုက်နာဖို့လိုပါတယ်။ဒီနေရာမှာကာကွယ်ရေးဝန်ကြီးဌာနဟာကြားကကန့်လန့်ကန့်လန့်ဖြစ်နေပါတယ်။ကာကွယ်ရေးဝန်ကြီးဌာနငွေစည်းရင်းဟာစီရင်ပြုဝဲချက်လိုဖြစ်နေပါတယ်။ကာကွယ်ရေးဌာနအသုံးစရိတ်ကိုစစ်ဆေးသူနဲ့ပြည်သူတွေသိတင်ပါတယ်။စီရင်စီချုပ်ဟာကာကွယ်ရေးဌာနအနားတောင်မကတ်နိုင်ပါဘူးကာကွယ်ရေးဌာနဟာအစိုးရလက်အောက်ခံမဟုတ်ပဲတီးခြားလွတ်လပ်တဲ့ဝန်ကြီးဌာနလိုဖြစ်နေတာဟာလည်းဗန္ဒာရေးစီရင်ပြုပြင်မှုကိုပြည့်ရည်ပြုတယ်လို့ဖြစ်နေပါတယ်ခင်ဗျာ
အစိုးရရဲ့ရသုံးငွေစည်းရင်ကမောက်ကမဖြစ်မှုနဲ့ဗန္ဒာရေးပြုပြင်မှုမှာကာကွယ်ရေးဌာနဟာကန့်လန့်ဖြစ်နေတဲ့အကြောင်းနဲ့ပတ်သက်တဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလှသန်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
English American Sign Gandama ကနေလို့ဒီမရတဲ့ kick ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
kick the can down the road
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက kick kick ကကနာ the can the can ကဒီနေရာမှာတံဘူးကွန်ကျမတို့မြန်မာမှာတော့အများဆုံးသုံးတာနုစီဘူးကွန်လိုမျိုးဖြစ်ပြီး down down ကအောက်THE ROAD the road ကလမ်းဆိုတော့စကားခုရဲ့တည်းရဲ့ဒီဘေကတော့တံဘူးကွန်ကိုတလန်းလုံးအဆင့်ဆင့်ကန်လိုက်တာဖြစ်ပါတယ်တနည်းတော့နိုးစီခွက်ကိုလမ်းတလန်းလုံးဝေးတဲ့ဝေးအောင်ကန်သွားတာဖြစ်ပါတယ် EDM အဒီဘေကလည်းအလားတူပါပဲစစောကနိုးစီခွက်ကိုတလန်းလုံးတနည်းအားနည်းတနည်းအားကနေတနည်းအားတောက်လျှောက်ကန်သွားပြီးဝေးတဲ့ဝေးအောင်လှုပ်တယ်လို့ကိုလုတ်ပေးပါမယ်လို့ပြောထားတဲ့ဂရိတွေကိုဟိုရွှေ့ဒီရွှေ့တရွတ်ရွေ့ရွှေ့တာကိုဆိုလိုတာဖြစ်ပါတယ်လုတ်ပေးဖို့လိုတဲ့ကိစ္စရတစ်ခုခုကိုအတိုင်းတာကာလတစ်ခုတွင်လုတ်ပေးပါမယ်လို့ဂရိပေးထားပေမယ်လို့လေဂရိပေးထားတဲ့အတိုင်းမလုတ်ပေးနိုင်ဘဲခဏခဏရက်ရွှေ့ရတဲ့ဖြစ်ရနေရည်ညွှန်းထားတာဖြစ်ပါတယ်အထူးသဖြင့်ဒီအသုံးကိုနိုင်ငံရေးလောကမှာအသုံးများလာကြပါတယ် နိုင်ငံရေးသမားတွေအနေနဲ့အထူးသဖြင့်မက်ဆွေရမှာကိုမက်ဆန္ဒရှင်တွေအတွက်ဘာလုပ်ပေးပါမယ်ညာလုပ်ပေးပါမယ်လို့ကြေးတွေပေးခဲ့ပြီးမြေတကယ်ရွေးခံရလက်တွေမှာတော့စင်ကြီးအမျိုးမျိုးပေးပြီးအချိန်ကိုဟိုရွှေ့ဒီရွှေ့လုံနေတာမျိုးခဏခဏရွှေ့နေတာမျိုးကိုညညွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people
ရွေးကောက်ပွဲမှာအနာရပါတီကနေရာအများစုဆုံးရှုံးခဲ့တဲ့အကြောင်းကတော့ပါတီကသူတို့လှုပ်ပေးပါမယ်လို့ပြည်သူတွေကိုပေးထားတဲ့ကတိတွေကိုတကယ်လှုပ်ပေးဖို့ခဏခဏရွှေ့ဆိုင်ခဲ့လို့ဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people
ဆက်လက်တင်ပြပေးမှာကတော့
a kick in the teeth
ဖြစ်ပါတယ်ဆလုံးပေါင်းက a ကတခု kick kick ကဒီနေရာမှာ noun နာမ်အဖြစ်သုံးထားပြီး can နဲ့အပြုမူဖြစ်ပါတယ် inn ကအထဲမှာ the the teeth the teeth ကသွားတွေဆိုတော့စကားဟုန်ရဲ့တဲ့ရဲ့ဒီဘက်ကတော့သွားတွေကိုကန်လိုက်တာပေါ့လူတဦးရဲ့ဗစက်ထဲမှာရှိတဲ့သွားတွေဟာအကန်ခံလိုက်ရတယ်ဆိုတာဘယ်လောက်နာကျင်မလဲခံရခဲ့မလဲဒေါသထွက်စီမလဲစော်ကားရရောက်စီမလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့် kick in the teeth ရဲ့ idiom အသေးပဲကတော့လူတဦးတွေသိအခံရခက်စီတဲ့အပြုအမူကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary worked very hard but she was denied a promotion so it was a kick in the teethfor her
Mary ga yadu taya le aw aluk ko tait chou sa ka bi me lo le tu yadu ma to ka bu da chaung tu ni ne tait ko akhan ya khet khe de lo ji bi ya ba de u wa ko naw ta khaw le la chi cha ya aw ma
Mary worked very hard but she was denied a promotion so it was a kick in the teeth for her
ku naw song tin pya pi ma ga ro
kick up a fuss
phit ba de sa lung paung ga kick kick ko UP up ဆိုရဲဝိပနဲ့တွဲပြီး kick up ကတော့တခုခုဖြစ်အောင်လှုပ်တာဖန်တီးတာ A ကတခု fuss a fuss ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်ဒီနေရာမှာတော့ကြီးတိုက်တာကြီးများတာမျက်စိရှုပ်အောင်လှုပ်တာပြရာခတ်တာစသဖြင့်အဓိပ္ပာယ်ကိုဆောင်းတာဖြစ်ပါတယ်ဒါကြောင့်စကားစုခုရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့တခုခုကိစ္စတရရနဲ့ပတ်သက်လို့ကြီးတိုက်တာကျမတို့မြန်မာဘန်းစကားအရတော့မကြေနပ်လို့ဘဝင်မကြလို့ပူညာပူညာလှုပ်တာမျိုးရည်ကြီးခွင်ကျဲလောက်တာမျိုးနဲ့တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The customer at the restaurant kicked up a fuss about his food being cold
စားသောက်ဆိုင်မှာလာစားတဲ့မျိုးသားကသူ့ကိုလာချပီးတဲ့အစာကအေးနေတဲ့အတွက်ကြောင့်ပူညာပူညာလှုပ်လိုက်တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The customer at the restaurant kicked up a fuss about his food being cold
ဒီတရင်ပါ English American စကန်တာမှာ kick ကိုချီခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
kick the can down the road a kick in the teeth kick up a fuss
တို့ဖြစ်ကြပါတယ်နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလှတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပို့ပို့လို့ရတဲ့သောရရှင်တွေနားဆင်လို့တဲ့သတင်းတွေကိုတောင်းယူလို့ရတဲ့ဆိုရင် VOA အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်ဖုန်းနံပါတ်နဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ် 1-3-2-3-2-5-5-5-4 ကိုခေါ်ဆိုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24-32-40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါရှင် VOA American အသံတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းတိုမီတာ32 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လှိုင်းလိုင်းဆွေးနွေးခန်းကိုနားဆင်ရမှာဖြစ်ပါတယ်ထုတ်လုပ်သူမဆုမွန်နဲ့အတူကိုတန်းညုပ်ဦးကဆွေးနွေးတင်ပြထားပါတယ်ရှင်
မင်္ဂလာညရမခင်ဗျာစနေညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကျူးစွပါရဲခုနကကျွန်တော်တို့ပြောလိုပဲဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ social change လို့ပြောရပါလိမ့်မယ်လူမှုအတိုင်းဝန်းတစ်ခုလုံးရဲ့အမှုအကျင့်တွေပြောင်းလဲမှုပေါ့ဒါနဲ့ပတ်သက်ပြီးတော့ဘလောက်ထိလက်ရှိအာဏာရဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့ဥဆောင်သွားနိုင်မလဲအဓိကတော့လူလှုပ်ရှားမှုတွေနဲ့ဥဆောင်နိုင်မလဲပေါ့အခုဒီနေ့မှာဆိုရင်ပဲကျွန်တော်တို့ပြောမယ်ဆိုရင်အထူးကြကြစတင်ပြီးတော့တနင်္ဂနွေအတိုင်းတာနဲ့အမှိုက်ကောက်လှုပ်ရှားမှုတွေကိုမြို့သားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်ပြီးတော့ပြုလုပ်တဲ့ခင်ဗျာမှာနေရတော်များများမြို့နယ်တော်များများနေရာတော်များများမှာကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေတွေကနေပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တွင်လည်းအခုလိုမျိုးအလားတူပေါ့ဒီလူမှုအတိုင်းဝိုင်းတွင်အမှုချင်းပြောင်းလဲမှုလူမှုအတိုင်းဝိုင်းရဲ့အခြေအနေပြောင်းလဲမှု social change တွေကိုဘယ်လောက်ထိဥဆောင်သွားနိုင်မလဲဆိုတဲ့ကိစ္စတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့ထဲမှာတော့ဒီလက်ရှိအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရန်ကင်းမြို့နယ်ပြည်သူ့တော်ကုသလေဖြစ်ရွေးချယ်ခံထားရတဲ့ဒေါ်စင်မာအောင်ရှိပါတယ်နောက်တစ်ဦးကတော့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမိုးသီးစုံလည်းဖိတ်ခေါ်ထားပါတယ်လီလိုင်းပေါ်မှာအခုအဲသူတို့နှစ်ယောက်လုံးမရှိသေးပါဘူးခင်ဗျာအဲ့တော့အခုဒေါ်စင်မာအောင်ရောက်ပါပြီမက်ဆီမာအောင်
ဟုတ်ကဲ့
မက်ဆီမာအောင်ကြီးအခုခုနကကျွန်တော်ပြောသွားလို့ပါပဲအခုကခုနကဒီလူမှုတိုင်ဝမ်ပြောင်းလဲမှုနဲ့ပတ်သက်လို့ပေါ့လူလူအားလုံးပါဝင်နေတဲ့လှုပ်ရှားမှုတွေအခုပထမဆုံးစရတယ်ဆိုရင်ပြောရမယ်ဆိုရင် NLD ကနေပြီးတော့အမိုက်ကောက်လှုပ်ရှားမှုတနင်္ဂနွေလုံးအတိုင်းတာနဲ့ဒီနေ့စတင်လိုက်တာကျွန်တော်သတိထားမိပါတယ်ခင်ဗျာအဲ့တော့ဒီချင်းနဲ့ပတ်သက်လို့ရွယ်ချက်ပေါ့လုတ်တဲ့ရွယ်ချက် NLD ရဲ့စဉ်းစားချက်ဘလို့ရှိတယ်လို့မတ်စင်မအောင်ပြောနိုင်ပါလဲခင်ဗျာ
ခုနကတော့တောင်းတလို့ပါပဲဒီနေ့ topic လေးနဲ့အမိုက်ကောက်တဲ့လှုပ်ရှားမှုတွေကတော်တော်လေးကိုနိုင်ဖက်ရှိတယ်လို့ကျွန်တော်ထင်တယ်ခုက NLD ကလူလူကိုပောက်ပါလို့ပြောတာမျိုးမဟုတ်ဘဲနဲ့ခုပါတီဝင်တွေအထူးသဖြင့်လက်ရှိလက်တလုံးရွေးချယ်တင်မြောက်ခံရတဲ့ကိုယ်စားလှယ်တွေပါပါဝင်ပြီးတော့အမိုက်ကောက်ရမယ်ဆိုပြီးတော့ပါတီတွင်းညှိနှိုင်းချက်ကလည်းပြင်မှာပေါ့နော်ပြီးတော့ဒီလူလူနဲ့ရောသက်ဆိုင်ရာတွေနဲ့ရောဟိုတက်နိုင်သမျှထိချက်ပြီးတော့တင်းတင်းပြည့်အမိုက်ကောက်တဲ့လှုပ်ရှားမှုပေါ့ဒီနေ့ကတော့ပတ်ဝန်းကျင်တန်ရှင်းလေးပါမယ်နောက်ပြီးတော့ဒါအပြင်ကိုဒီ civic action လို့ပြောရမယ်ဒီနိုင်ငံသူနိုင်ငံသားတွေရဲ့ခုမှကျင့်ဝတ်ပိုင်းထိပါတင်းတင်းပြည့်သွားနိုင်လို့ရမှာခုနလက်စလုံးရွေးကောက်ခံရတဲ့ဒီလက်တော်ကိုယ်စားလှယ်တွေကိုပါအပေါ်ဝင်နေတဲ့သဘောပါသူတို့အရင်ဆုံးကတော့ change တာတရားစာလဲဆိုပြီးတော့နှင်ကြက်တက်တွေပြေးပြီးဒီလူတွေကိုလိုက်လို့ပါလို့ပြောရင်ခုကဒီလူတွေကိုပြောရမျိုးမဟုတ်ဘဲနဲ့ကိုယ်ပါတီဝင်တွေလည်းတလုံးရွေးချယ်တင်ရောက်ခံရတဲ့ကိုယ်စားလှယ်တွေကိုယ်တိုင်ကနေပြီးတော့ဒီကိစ္စမှာအပေါ်ဝင်ဖို့ဆိုပြီးသွားတဲ့အခါမှာဒါကခုက movement တဘောမျိုးလဲတောင်းတယ်ခုကဒီလိုပြောမယ် civic action လို့ပြောရမယ်လူတွေရဲ့လိုက်နာရမယ်ကျင့်ဝတ်တွေတာဝန်တွေကို
ဒီလိုပြောမယ်ဒီပါတီတွေကနေပြီးတော့အစာပြူတဲ့သဘောလို့ကျွန်တော်ဒီလိုပဲမြင်ပါတယ်။ဟုတ်ကဲ့။မက်ဆီမောင်တို့ခုနကပြောသလိုပါတီကနေပြီးတော့စပြီးတော့လှုပ်တဲ့လှုပ်ရှားမှုပေါ့လူတို့ကိုလည်းပါဝင်နိုင်အောင်။အဲ့တော့ဒီကနေ့လှုပ်ရှားမှုကိုကြည့်မယ်ဆိုရင်လူတို့ရဲ့ပါဝင်မှုနဲ့ပတ်သက်လို့ရောမက်ဆီမောင်ဘယ်လိုတွေ့ရလဲခင်ဗျ။အားရကျေနပ်မှုရှိပါလား။လိုရမယ်လို့ထင်ပါလား။
ဟုတ်ကဲ့အခုကျွန်တော်အတွေ့အကြုံရရောလက်ရှိမြင်နေရတဲ့အမြင်လေးရအောင်ဆိုလို့ရှိရင်ဒီလူလူကကျွန်တော်တို့ကိုတော့မှကျွန်တော်တို့ကတော့မှပို့ပြီးတော့တရားထက်တန်ရာမျိုးတွေကိုတွေ့ရတယ်။ဘယ်အချိန်ဘယ်နေ့မှာအလိုက်ောက်တာစတော့မှလဲပေါ့နော်။ဒေါ်စန်းစီကစပြောလိုက်ပြီးသူကဒေါ်စန်းစီကိုပုံနေဝင်တယ်။ဘယ်တော့မှမလဲသူတို့ကအစင်းနဲ့ဖြစ်နေပြီဆိုတာမျိုးတွေကိုစပြီးတော့ပြောလာကြတာမျိုးတွေတွေ့ရတယ်။ဆိုတော့ဒီအိလှုံရှားမှုတွေမှာလည်းတကယ်တည်းကဒီလိုလိုကိုလိုက်ကစိတ်ပါဝင်စားဆောင်နဲ့ပါဝင်လာကြတာကိုတွေ့ရပါတယ
်။ဟုတ်ကဲ့။နောက်တစ်ချက်ကျွန်တော်မေးချင်တာကတော့ဒီအခုအမိုက်ကောက်လှုပ်ရှားမှုလုပ်ဖို့ဆိုပြီးတော့ဒီလက်ရှိရွေးကောက်ခံထားတဲ့လွှတ်တော်ကုစရေတွေကိုဒေါန်ဆန်းစုကြည်ကတိုက်တွန်းတယ်ညွှန်ကြားချက်ပေးတယ်တော့ဒီပေါ်မှာတချို့ဝေဖန်တန်တွေလည်းရှိပါတယ်အ ਨੇ ချင်းပါဒါပေမဲ့သူတို့ဝေဖန်တာကတော့အခုလိုချိန်မျိုးမှာဒီလက်ရှိရွေးချယ်ခံရတဲ့ကုစရေကိုဓာတ်လောက်တာထက်ပိုပြီးတော့တင့်တော်တဲ့လုပ်ငန်းတွေနိုင်ငံရေးလုပ်ငန်းတွေအများကြီးရှိတဲ့ဆိုတဲ့သုံးသက်ချက်တွေဝေဖန်ချက်တွေရှိပါတယ်ဒီပေါ်မှာမက်ဆီမောင်ဘာများတုံ့ပြန်လို့ပါလဲ
အန်ဒါတော့သူတင်းတင်းတယောက်နဲ့တယောက်ကတော့အမြင်ကြည့်နိုင်မှာမဟုတ်ပါဘူးဒီနဲ့တလောကာလမှာကတော့ဒါတော့ကျမတို့အမိုက်ကောက်နိုင်တယ်လို့တော့မထင်ပါဘူး။ဒါပေမဲ့ဒီလူတို့လူတော်ကိုယ်စားလှယ်တယောက်ကလည်းဒါနိုင်ငံသားတယောက်ပဲဖြစ်တယ်။နိုင်ငံသားတယောက်ရဲ့ တာဝန်နဲ့ဝန်ကြီးကိုနိုင်ငံသားတွေကိုဘာလို့ပါဘာလို့ပါလို့ခိုင်းတာနဲ့ထားလို့ရှိရင်ပြည်သူလူကြီးရဲ့ဘယ်လိုမဲနေလဲရေကောက်တင်မြောက်ခံရတဲ့ပြည်သူတွေကပြည်သူတယောက်အနေနဲ့ပဲဒီတော့ကိုခြေပြောင်းလို့လုပ်စီနေတယ်စစီနေတယ်လို့ကျွန်မထင်တယ်နောက်ပြီးတော့ဒီအလုပ်တစ်ခုလည်းမဟုတ်ပါဘူးကျေတော့တောင်ဆန်းစုကြီးနေကြလိုက်တာကကျွန်တော်တို့ကိုညှိနှိုင်းလိုက်တာတွေလည်းအများကြီးပဲရှိတယ်ချောင်းရံချောင်းရံနေလည်းအများကြီးရှိတယ်ပါတီရဲ့စီမံခန့်ကနေအခြေခံဥပဒေလေးအမေဒီလူလူရဲ့အနေနဲ့ကိုပြီးဖို့ပြေးတာလေဆိုတာအများကြီးပါပဲဒီအဲ့ဒီအများကြီးတဲ့ကမှအမှတ်ောက်တယ်ဆိုတာကတော့ဒါ activity တစ်ခုအနေနဲ့လက်တွေ့စလို့ရတဲ့ကိစ္စကိုစခိုင်းလိုက်တဲ့သဘောပေါ့နောက်တစ်ခုကသူများကိုခိုင်းပြီးသူမလုပ်တာလည်းမဟုတ်ဘူးတော့ဆန်းစီကသူကိုယ်တိုင်လည်းလုပ်မှာဖြစ်တယ်ပေါ့နော်မလက်ကျန်ဆိုလို့ရှိရင်စပြီးဒီလိုအတိုင်းတာနဲ့ပေါ့နော
်ဒီ
ကအစာပိုင်းလေးပဲရှိသေးတယ်မလက်ကျန်ကတော့တော့ဆန်းစီကဘာမှဒီလိုအတိုင်းတာနဲ့လုပ်ကြမှာဟိုအမှတ်ပြတယ်ဆိုတာဗျာတက်တနိုင်တစ်ခုဆိုတာလူတိုင်းကသိထားပြီးသားပဲအခုဒီတိုင်းအခြေပိုင်းမှာလည်းတော်တော်မလုပ်ခင်လေရလဲအမှတ်ောက်တဲ့လူရှားမှုတွေကိုလူမှုအဖွဲ့အစည်းတွေရက်ဖက်အဖွဲ့အစည်းတွေအဲလောက်ကြရတယ်အများကြီးလက်ရှိပါတယ်ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာဒီလောက်လုံးလုံးခက်ခက်မဖြစ်သွားဘူးပေါ့နော်ဒီတစ်ခါကကြတော့ဒီ issue ကမေးလိုက်ရင်တော့လူတိုင်းနဲ့ခံမယ်လို့ကျွန်မထင်ပါတယ်အမှိုက်တွေပြေးပြာမှာပြစ်တဲ့ issue တွေနောက်တစ်ခုကသဘောပေါက်ဝင်နေတဲ့ပတ်သက်တဲ့ပြဿနာတွေပေါ့နောက်လူနိုင်ငံလူနိုင်ငံသားတွေရဲ့တူးချင်းတယောက်ချင်းရဲ့ behavior တွေပေါ့နော်ကို့အမှိုက်ကိုတော့မှအဲ့နာပြရမယ်တောင်းဝန်ပါဗျာကိုတောင်းဝန်ယူရမယ်ဆိုရင်အားလုံးကို awareness raising လုပ်နေကြရတယ်အများကြီးရှိပါတယ်ဒါကလည်းဟိုပုံနဲ့ချင်းနဲ့ကြောင်းလဲရမယ်ကိစ္စမျိုးဖြစ်တယ်လို့ကျွန်မထင်တယ်စခဲ့ပြီဒါပဲဒါပေမဲ့ဒီအချိန်ကောင်ကပို့ပြီးတော့ညားတယ်နှစ်ခုလုံးအတွက်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့
ဒီမှာလူကြီးနဲ့လည်းကြည့်ပြခွင့်ရတယ်လို့ဒါ social change ကိုအပြောင်းလဲကိုလူလူနဲ့တူပါဝင်လို့တွတ်တော်ကိုယ်တိုင်ကိုယ်တိုင်ကလည်း initiate ထားလို့တဲ့တော့ပ
ါဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီလူလူကိုယ်တိုင်ပါဝင်တဲ့ဒီ social change လူမှုအဖွဲ့အစည်းအပြောင်းလဲကိစ္စကိုအမျိုးသားထုံစီဖွဲ့ချုပ်ကနေပြီးတော့ဘလောက်ထိဥဆောင်သွားနိုင်မလဲဆိုတဲ့ဒီ30ချက်ကိုကျွန်တော်နောက်ပိုင်းမှာဆွေးနွေးဖို့ရှိပါတယ်မက်ဆီမောင်လီလိုင်းမောင်ခဏနေပေးပါခင်ဗျာကျွန်တော်တော့ရှင်တချို့ဖိတ်ခေါ်ခြင်းပါတယ်အာပထမဆုံးမောင်တဒနာဟု
တ်ကဲ
့မောင်တဒနာကြားပါလားခင်ဗျာ
အားကြားပါတယ်
ဟုတ်ကဲ့မောင်တဒနာအမြင်ကိုတိုးတုံးနဲ့ဆွေးနွေးလို့ရပါတယ်မက်ဆီမောင်လည်းမေးမြန်းလို့ရပါတယ
်အားဟုတ်ကဲ့အခုဒီ white collar လို့ရှာမှုယူပါတယ်ဆိုတာဒါအွန်လိုင်းကောင်းပါတယ်ဟုတ်လို့ကောင်းလဲဆိုချင်တယ်အထွတ်အရကျွန်တော်တို့ဒီလူမှုအောင်ဝင်ခြင်းအတွက်လည်းဒါတရှိဟိုတဲ့ဟောဖူအောင်ဆောင်ရွက်မှုတွေအများကြီးရလာနိုင်တယ်။ဒါအဓိကအချက်ကကျွန်တော်တို့ရှိပါတရားဥပဒေစိုးမိုးရေးကညှပ်ရှင်းနေတယ်။ညှပ်ရှင်းနေတဲ့အခါကျတော့ဒီ file ကောက်တဲ့သူရှမ်းကိုဒါကိုယ်တည်းတူစပြီးတော့ထုတ်ခိုင်းလိုက်တယ်ဆိုကြတဲ့ဟာပါရှက်လာတယ်ဆိုချင်း CY location တွေကလည်းအလူလူအတွက်သူရဲ့ဟိုဒါဥဒေယုံခွေးဆက်တယ်တုံနေတာလေ။ဟိုကြောက်ရွံ့လာတယ်သူတို့။ဒါဆိုရှင်တော်ဆန်းစုကြတာအ file ကနေလာစတာ။ဒီနေ့ဆက်လာတော့အဝင်ရေးကိစ္စလေးဆက်လာမယ်။ဒီခါကျရင်ကျွန်တော်တို့ဒီဟိုကျွေးချက်ခါကုလေးကူလေးကို6000နဲ့တွားဖို့လမ်းညွှန်ခဲ့တယ်။လမ်းညွှန်လိုက်ပြီဆိုလို့ရဲ့ဒီနောက်ပိုင်းဒီစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့ဒီလေးကိုကိစ္စတွေလည်းကြောက်ရွံ့လာမယ
်။ဟုတ်ကဲ့။ဟုတ်ကဲ့ကဲကိုဒသနာအမြင်ဆွေးနွေးပြတာကျေးဇူးပါခင်ဗျာနောက်တော့တော်ရရှင်တူရှိပါတယ်ကိုတန်းဆိုးတဲ့ကိုတန်းဆိုးရန်ကုန်မြို့ကပဲထင်ပါတယ်ကိုတန်းဆိုးတို့ဆွေးနွေးလို့ရပါတယ်လွတ်တော်မှဒီဒေါ်စင်မောင်လည်းရှိပါတယ
်ဒီဒီအမိုက်တော့တဲ့ကိစ္စကတော့ဒါအင်တာနက်မှာငုံရက်ပြီးတော့ကိုရရတဲ့ကိစ္စပါကျွန်တော်တို့အမျိုးစုအနေနဲ့ကတိုင်းပြည်သားအားလုံးကဒါကျွန်တော်တို့ကုလူရအောင်လုပ်ပြီးတဲ့ခဏလေးကျွန်တော်မြင်ပါတယ်ခင်ဗျာဒါလည်းမကြောက်ရအောင်ကျွန်တော်တို့ဒီရန်ဒီပြည်တော်ကြောင်းတော့ကိစ္စကလေးရှိရင်ကျွန်တော်တို့အမှုပညာသမားတွေအနေနဲ့ဒီညစနေနေနဲ့ဒီဘောင်ပါဝင်ဆောင်ရပြီးတော့ကျွန်တော်ဒီလူလူကိုဖြောက်မှုငံကန်နဲ့ဥစ္စာလုပ်တဲ့လုပ်ငန်းမျိုးကိုကျွန်တော်တို့ဖြတ်ပြီးတော့ဒီဘောင်ပါဝင်ဆောင်ရပြီးကြည့်ကြရတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအာကိုတန်းဆုကျေးဇူးတင်ပါတယ်ခင်ဗျာအကျွန်တော်အခုဒီအမိုက်ကောက်လှူရှားမှုနဲ့ပတ်သက်လို့အမျိုးသားဒီမိုစီအဖွဲ့ချုပ်ရဲ့နိုင်ကဥတင်ဦးကအမျိုးသားဒီမိုစီအဖွဲ့ချုပ်ရဲ့ရွေချက်ပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ရှင်းလင်းထားတာရှိပါတယ်ဒီအတန်းဖိုင်လေးကိုနားဆင်ကြည့်အောင်ပါ
အမိုက်ကောက်တယ်ဆိုတာကအဓိပ္ပာယ်ကတော့အန္တရာယ်လေးနဲ့ပါတယ်ဘာဖြစ်လဲလို့ဆိုတော့သဘောကတော့ဗျာဒီနိုင်ငံအတွက်ဒီကိစ္စဝိစားကျုံလာလို့လွတ်ကြမယ်ဆိုရင်အားလုံးအဖွဲ့ချုပ်ဟာမိမိတို့ရဲ့ရှင်မကားနဲ့ပြည်သူလူအပေါ်မှာစီးရုံနိုင်ပြီးတော့ဆောင်ရွက်နိုင်ဖို့နဲ့အားလုံးတိုင်းမှာပြည်သူလူတရားလုံးဟာဘယ်လိုကိစ္စမျိုးပဲဖြစ်ဖြစ်အခုရနိုင်ငံတော်အတွက်ကျွန်တော်တို့ဒီအချုပ်ချာအနာကိုကာကွယ်ကြရတော့မယ်ကိုယ်တည်းရဲ့လွတ်လပ်မှုနဲ့ပတ်သက်ကာကွယ်ကြရတော့မယ်ရှိစေပြီးရှိလုံးဖို့အတွက်လုပ်ကြတော့မယ်ညီငယ်ရဲ့အတွက်လုပ်ကြတော့မယ်လို့ဆိုရင်သူတက်တဲ့ပြည်ညီရဲလုံနိုင်နေဆိုတဲ့ဒီကျွန်တော်လှူရှာမှုတော့ကျွန်တော်စိတ်ဓာတ်တည့်အောင်သွားအောင်ဒီဟာဟိုလုံလိုက်တဲ့အတွက်ဒါဟိုအားလုံးဒီနေ့လုပ်ကြအဖွဲ့ကဘာပဲဒီကျွန်တော်အကျိုးလုပ်ဖို့ဆိုရင်ကျွန်တော်အောက်ချီရစားပြီးတော့လို့ရမယ့်ဟာဒီမှာကျွန်တော်ပြည်သူ့ပါလာအောင်ဆွဲဆောင်လုပ်နိုင်ဖို့လုတ်ကဲဆွတ်အင်ဘောအရင်တိုင်းလည်းပဲလို့စီးလို့ပြီးတော့လုံးနေမဲ့ဆွတ်အင်ဘောဗျာအဲ့ဒါလေးကိုစူးစီးတဲ့ဥစ္စာဒီ နိုင်ငံတော်တစ်ခုလုံးမှာတကယ်လို့ဝိဇ္ဇာဝိဇ္ဇာအရေးပေါ်လာလို့ဆိုရင်နိုင်ငံကောင်းကျိုးအတွက်ဆောင်ရွက်နေမှာပြည်သူရဲ့ဒုနဲ့အင်အားနဲ့ဆောင်ရွက်တတ်ပြီးဆိုတဲ့အလေးထားလေးကိုဆက်လိုက်တယ်ဆိုတဲ့အစဖြစ်တာမျိုးဖြစ်တာကြောင့်အင်တာမအပိုင်ကောက်တယ်ဆိုတာအမှန်ကတကယ်လို့အတိုင်းတရားအဲကျွန်တော်တို့စူးစီးပြီးတော့ဒုအင်အားဖြစ်လာအောင်ဖန်တီးတယ်ဆိုတဲ့သဘော
ဟုတ်ကဲ့ပါခင်ဗျာဒါကတော့အမျိုးသားတမူစီဖွဲ့ချုပ်ရဲ့နိုင်ငံကြီးဥတင်ဦးကနေပြီးတော့ဒီအမှိုက်ကောက်လှူရှာမှုနဲ့ပတ်သက်လို့အဲသူတို့ရဲ့သုံးသက်ချက်သူတို့ရဲ့အမြင်သူတို့ရဲ့ယူဆချက်ကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒေါ်စင်မအောင်ကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ခုနကဥတင်ဦးပြောသွားတာတွေ့ရမှာပါအဓိကတော့ဒီလူမှုပြောင်းလဲတွေလုပ်ဖို့အတွက်အောက်ခြေအားနေပြီးတော့စပြီးတော့ပြောင်းလဲမှုတွေကိုလုပ်သွားဖို့ဆိုတဲ့ကိစ္စပါပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကအလားတူဒီအမှိုက်ကောက်လှူရှာမှုလိုမျိုးလူမှုလှုပ်ရှားမှုတွေလုပ်မယ်ဆိုရင်အမျိုးသားဒီမိုကရေစီအဘွဲကျုံနေနဲ့ခုနကအငယ်ဥတည်မှုပြောသွားလို့ပါပဲအောက်ခြေထိလှုပ်ရှားမှုတွေဖြစ်လာနိုင်ဖို့ပေါ့အခုအချိန်တွေကအစလေလို့ပြောတော့အလားအလာအချိန်တွေနဲ့ပတ်သက်လို့မဆင်မအောင်သုံးသပ်ပြပါလားဘလို့ရှိလဲတခြားလှုပ်ရှားမှုတွေကပေါ်ဖို့ရှိပါလား
တခြားလှုပ်ရှားမှုတွေပေါ်ဖို့ကတော့ကျွန်တော်တို့ခုနပြောသလိုမျိုးပဲဒီပါတီဘဟုကတောင်းဝန်ရှိတဲ့လူတွေကလည်းပြီးတော့အခုရတဲ့ဒီကိစ္စကိုပေါ်ဆောင်ပေးပါလိမ့်မယ်လို့ကျွန်တော်ရှင်းတယ်အခုကလည်းကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေကိုစစတွေ့တဲ့အချိန်မှာပဲဘာလို့ကတော့သတိကြီးကိုယ်တိုင်ကဒီပြန်ကိုဆွဲထားပြီးသားဖြစ်တယ်အဲ့ဒါကိုလည်းအဲဒီကိုဘယ်လိုပြောမလဲလွတ်တော်ကိုယ်စားလှယ်တွေဒီလုံးတိုက်တာနဲ့လုပ်စီတင်တဲ့အခြေခံကလည်းစပြီးတယ်လေအဲ့တော့ဘာဥစဉ်ပြောသွားပြီဆိုတဲ့အခါကျတော့ပါတီမှာဒီလိုလှုပ်ရှားမှုတွေကိုအခါအလျော်စွာလုပ်ဖို့ရည်ရွယ်ချက်ဒီရှိထားပြီးသားလို့ကျွန်တော်တို့ဒီလိုပဲနားလည်လို့ရတယ်ဘယ် issue တွေကိုဘယ်အချိန်မှာဘယ်လိုလုပ်မလဲဆိုတာတော့ကျွန်တော်တို့မသိသေးပါဘူးကွာနော
်ဟုတ်ကဲ့အဲ့တော့လူမှုအဝင်းကျင်အပြောင်းလဲလုပ်မယ်ဆိုရင်မြမလက်ရှိလူဖွဲ့စည်းမှာအခုလိုအမှိုက်ကောက်လှူရှာမှုပြင်တခြားဘလူဟာမျိုးတွေလိုအပ်ချက်တွေရှိမယ်လို့မဆင်မအောင်အဓိကအဖြစ်ပေါ့လိုအပ်ချက်တော့အများကြီးရှိမှာပါအဓိကလိုအပ်ချက်တွေလူတွေရဲ့အပြောင်းလဲအောက်ခြေအပြောင်းလဲဆိုရှယ်ချိန်းချက်ပတ်သက်လို့ဘာတွေလိုအပ်မယ်လို့ယူဆပါလဲဟု
တ်ကဲ့အမှိုက်ကောက်တယ်ဆိုတာလဲ behavior change ပါပဲပထမတော့သဘာဝပတ်ဝန်းကျင်ပြန်ရှင်းမှုပေါ့နော်သဘာဝပတ်ဝန်းကျင်ပြန်ရှင်းမှုကိုအခုရင်းနဲ့ဒီတာဝန်နဲ့မှာတွဲပြီးတော့လုပ်တဲ့မြင်လာအောင်လို့လုပ်တဲ့ဆုံးရှာမှုလိုမျိုးလို့ကျွန်မကဒီလိုပဲနေနေဒါအချင်းကိုတော့ကြိုက်ပါဖြစ်နိုင်အောင်လေဆိုဆန်ရှင်းနဲ့ပတ်သက်ရအောင်ဒီမှာကွန်တူကြီးထွေးကြရေပေါ့ပမာပမာဆိုလို့ရှိရင်သောသားရည်အရင်ပြားလာတယ်ဒါပေမဲ့သောသားရည်များတာဟာသူကြီးရဲ့အခွင့်အရေးလွတ်လပ်ခွင့်လို့ဆိုပေမဲ့ကွန်တူကြီးတွေကိုညားမှာဖြစ်တယ်ဆိုတာမျိုးရတာအမိုက်ကောက်လို့ရှိရင်တော့ကောက်လို့မရတဲ့အနေအထားမျိုးလေးဆက်ဆက်ပြီးတော့ဒီလိုကိစ္စမျိုးတွေလည်းဖြစ်လာနိုင်ပါတယ်တချို့တော့နေရာတွေမှာလည်းဒီလိုမျိုးလေးတွေလုပ်ခွင့်လို့ဆိုပြီးတော့အချင်းချင်းပေါ့လေဟိုတော့လာတာမျိုးတွေလည်းတွေ့ရတယ်ပေါ့ဥမာစနေတောက်တဲ့ကိစ္စမျိုးပဲအဓိကတော့အခြေခံလူအခွင့်အရေးနဲ့ပတ်သက်တဲ့အမျိုးတွေလှုပ်ရှားမှုတွေဖြစ်လာလိမ့်မယ်လို့အကျန်နဲ့လေးစားမှုတွေဒီလိုလှုပ်ရှားမှုတွေဖြစ်လာလိမ့်မယ်လို့ဒီမှာညောင်းလေးနဲ့အလေးအကျိုးအားတင
်ဟုတ်ကဲ့အဲ့လိုလူမှုအပြောင်းလဲတွေလုပ်ဖို့ဆိုလို့ရှိရင်ဘယ်လိုအချက်တွေလိုရမလဲခင်ဗျာဘာကြောင့်ဒီလိုအခြေအနေမျိုးတွေခုနပြောလို့ပေါ့အမှိုက်ပြတဲ့ကိစ္စမျိုးတွေကိုယ်တွေထွေးတဲ့ကိစ္စမျိုးတွေဒါတွေဟာဖြစ်တာကလူတွေအကြောင်းဖြစ်တာလားလူမှုအခြေအနေအကြောင်းဖြစ်တာလားဒါမှမဟုတ်စီးပွားရေးဘဝအကြောင်းဖြစ်တာလားဒါမှမဟုတ်ရင်နိုင်ငံရေးအကြောင်းဖြစ်တာလားဘယ်လိုမျိုးသုံးသပ်မိပါလဲခင်ဗျာအရင်မြစ်ကူပေါ့
အားလုံးကတော့ဖြည့်ချက်နေတယ်ဒီလိုပြောရမယ်ဆိုလို့ရှိရင်ဒီမှာနိုင်ငံရေးစနစ်တစ်ခုလို့ဟိုလည်းပြောကြည့်နေတယ်ဥပမာဆိုလို့ရှိရင်အမှိုက်ပြတယ်ဆိုလို့ရှိရင်တော့အရင်ကဆိုလို့ရှိရင်အော်ဘယ်လိုပြောမလဲတာမန်အဲအမိုက်ကြည့်ချင်တဲ့သူကလည်းဒီစီပင်ပါကနေပြီးတော့တတ်မှတ်တဲ့နေရာတွေမှာအမိုက်ကြည့်ဖို့ထားပေးတာလေတက်တက်မှတ်နေရာအဲ့ဒီအတွက်အချင်းချင်းပေးကြအချင်းချင်းပေးပြီးတော့အဲ့ဒါတော့အမိုက်ကြည့်ချင်တယ်ဒါပေမဲ့အမိုက်ပြရမယ့်နေရာတက်တက်မှတ်ရှိအစီပင်လုပ်တဲ့သူကလည်းဒီလူရအမိုက်တွေကိုစီကံမရှိဖြစ်တဲ့ဆိုရက်အကျန်လန် blame ပုံစံမျိုးပေါ့နော်အဖြစ်တင်တဲ့ပုံစံမျိုးလည်းသွားရအခုကကြတော့ဒီအကြောင်းလေးမှာလည်းဘယ်လိုတွေ့လာလဲဆိုလို့ရှိရင်အမိုက်တော့တာကိုဟိုဆိုလိုတာပါတီဆိုရင်ပါတီတစ်ခုရဲ့လုပ်တဲ့ပုံစံမျိုးပဲမဟုတ်ပဲနဲ့ဆက်ဆိုင်ရာဌာနကြီးပေါ့တာဝန်ရှိတဲ့တွေတော့အခုချင်းချင်းလုံနေရမျိုးတွေလည်းနိုင်နိုင်လို့ဖို့လို့နေကြတဲ့ဒီပါတီကထွက်လာလဲတွေ့ရဒါလေးကိုလည်းတချို့အောက်ခြေကအခုတော့မြင်နေပြီဒီဒါဆိုလို့ရှိရင်နေနေရတယ်သူတို့ဘာလုပ်ပေးရမလဲလိုအပ်တာရှိရင်ကိုဘုလိုတာရှိရင်ပြောပါဆိုတာမျိုးတွေပေါ့နော်ထိတ်ဆက်ပြီးတော့ဟိုလောရမယ့်အနေအထားမျိုးတွေလည်းတကားဖွင့်လာတယ်တွေ့ရတယ်ဆိုတော့ကျွန်တော်ထင်တယ်ဒါကနိုင်ငံကြီးအပြောင်းလဲရဲ့အစပဲလို့ကျွန်တော်ထင်တယ်နိုင်ငံကြီးနဲ့လူမှုရေးကတချို့နေရာတွေမှာဒီခုနဲ့ဒီခုအတိုင်းအတာတစ်ခုတည်းချိန်ဆမှုရှိနေတယ်လို့ကျွန်တော်ထင်တယ်လေဆိုတော့ဒါကနိုင်ငံကြီးစနစ်အပြောင်းလဲအစမှာတကယ်အခြေခံကြတဲ့ဟို behavior ဖြစ်တဲ့နိုင်ငံသားတွေရဲ့ဒီအမှုမှုအပြောင်းလဲကနေပြီးတော့စဖို့လို့ initiate လုပ်တဲ့လုပ်လိုက်တယ်အထက်ပိုင်းမှာလည်းနိုင်ငံကြီးစနစ်ကိုကြောင်းလဲဖို့ကြိုးစားနေတယ်လို့အောက်ခြေကနေပြီးတော့လည်းနိုင်ငံသားတွေရဲ့အမှုမှု behavior တွေပေါ့နော်ဒါတွေကိုချိန်မှုလို့ကြောင်းလဲဖို့လို့ကြိုးစားလာတဲ့အစလို့ကြောင်းတဲ့အစလို့ကျွန်တော်ဒီလိုပဲထင်ပါတယ်နောက်ပိုင်းမှာလည်းအဲ့လိုပဲတကယ်တည်းဟိုလူတွေတော့ဝိညာဉ်တွေနဲ့နေလာပြီးတော့ကိုပါတီအကို initiate လုပ်ကြရမလို့ပဲနဲ့လူစုကိုထိုင်ကကိုကဒီတော့အစပြုပါမယ်ဒီချောင်းကိုလည်းထိလာနိုင်ပါပြီ
။ကျွန်တော်နောက်ပိုင်းမှာတော့ဒီလိုမျိုးအမှိုက်ကောက်လှူရှာမှုပါဝင် social change တွေမှာလူလူမှာပဲတာဝန်ရှိတာလားအစိုးရပိုင်းရောအချို့ပိုင်းမှာရောတာဝန်ရှိလားဒီမေးခွန်းနောက်ပိုင်းမှာမေးဖို့ရှိပါတယ်ခင်ဗျာ။အခုလောဆယ်တော့မဆင်မအောင်လေးလိုက်ပေါ်မှာနေပေးပါအောင်ကျွန်တော်တို့ရှင်ချို့ဖိတ်ခေါ်ခြင်းပါလေ။အာပထမဆုံးကိုခင်မောင်လွင်ကြားပါလားခင်ဗျာ
မိုက်ကလူချမ်းမှုပါလေအဲ့ဒါဒီညဟောဒီလူချမ်းမှာဒီကိစ္စတွေဖြစ်နေတယ်ဒီကိစ္စတွေဖြစ်နေရောနောက်တော့ဒီကိစ္စတွေကိုပို့ပြီးလိုချင်နေတယ်ဟောအမိုက်ကလူချမ်းမှုကြောင့်ကျောင်းအမိုက်ရှိနေတယ်ဒီလိုအလို့ထားရဲပြတ်သွားရဲဒီကိစ္စဖြစ်သွားနိုင်တယ်အခုဒုတိယဒီလူညရပြလို့ဆိုတော့ဆိုရတော့တရားဥပဒေတရားဥပဒေစိုးမိုးနေပြီရတော့ဒီကိစ္စတွေဒီရလည်းလို့ပြောရမယ်ချက်ဖြစ်တယ်နမတုံးချက်ကတော့ပလေးတင်ရများအားရတိုက်ကြီးနေတာဝတိထမှုတွေလည်းဒီလိုဒပြောမျိုးဆောင်တဲ့အဖြစ်တွေလို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျကိုခမောင်းလေးကျေးဇူးတင်ပါတယ်နောက်တူဖိတ်ခေါ်ချင်ပါတယ်အကိုစလိုင်းကိုစလိုင်းကြားပါလားခင်ဗျ
ကျွန်တော်ဟိုကဒီအမိုက်ကောက်တဲ့ကိစ္စကတော့ဒီပထမချင်ထားအနေနဲ့ကျွန်တော်တော်တော်ထောက်ခံနေကောင်းပါတယ်ပြီးတော့အဲ့ဒီဆက်လက်ပြီးတော့မှအခုကျွန်တော်တို့ NLD ရဲ့အစိမ်ဟိုက NLD လူထုစိတ်ဝင်စားမှုရနေတဲ့အချိန်မှာနောက်တစ်ဆင့်လှုပ်ရှားခြင်းရဲ့ဥစ္စာကတော့အဲကျွန်တော်ညမှာပြီးမှာတကယ်ဇက်ကွဲမှာစင်ရသားတွေကိုကျွန်တော်မြို့နေအလိုက် NLD ကောင်းဆောင်တွေကတာဝန်ယူပြီးတော့မှစင်ရသားတွေအတွက်အခုငွေကျွန်တော်တို့ကောက်ပေးပြီးတော့မှပထမခြေထားအနေနဲ့ကျွန်တော်တို့ဒီမိုကရေစီအစိုးရမဖွဲ့ခင်မှာကြာကာလမှာကျွန်တော်တို့ဥဆောင်ပြီးတော့မှအဲ့လိုမျိုးလုပ်ပေးနိုင်ရင်တော့အကောင်းဆုံးဖြစ်လို့မလို့ကျွန်တော်ထင်တယ်
။ကိုစလိုင်းပြောသွားတာကျွန်တော်သိမရှင်းပါဘူး။စင်းသားတွေကိုစင်းကောက်ပြီးတော့မလုပ်ပေးရမှာလဲစင်းသားတွေကိုဘယ်လိုပုံစံမျိုးနဲ့တိကျကြတယ်။ကျွန်တ
ော်တို့ဟိုကကုညီဖွဲ့အတွက်တတ်နိုင်တဲ့ NLD ပါတီဝင်တွေရောအများသောပြည် NLD ပါတီဝင်တွေညာတာကိုတတ်နိုင်တဲ့သူတွေကအများကြီးပဲ။အဲ့တော့ကျွန်တော်ပါဝင်ပေါ့အနေနဲ့3,000-5,000စီထည့်ပေးပြီးတော့မှအခုချိန်မျိုးမှာ NLD စိတ်ဝင်စားနေတဲ့ချိန်မှာအစည်းအသားတွေအတွက်လူငွေတွေဘာလို့ကောက်ပေးနိုင်ရင်တော့အကောင်းဆုံးဖြစ်မလို့ထင်တယ်။ဘာကြောင့်လဲဆိုတော့နောက်ကြာလာရင်လူရီယာလည်းပဲအဲ့လောက်စိတ်ဝင်စားမှာမဟုတ်တော့ဘူးလို့ကျွန်တော်အဲ့လိုပဲမြင်နေပါဘူးနော်
။ဟုတ်ကဲ့ပါခင်ဗျာ။ကိုစလိုင်းကျေးဇူးပါဒီအမျိုးသားစုစည်းဖွဲ့ချုပ်နဲ့ပတ်သက်လို့ဒီစင်ဟိုဒီဒီကိုစလိုင်းပြောတာနဲ့ပတ်သက်လို့ခေါင်းဆောင်ပိုင်းတွေကြားမယ်လို့ယူဆပါတယ်ခင်ဗျာ။အဲဒီရာနဲ့ပတ်သက်လို့စင်းမွေးတင်မှုတိုက်ဖြည့်နေတဲ့ပတ်သက်လို့ရင်ဆိုးရကလည်းလှုပ်ဆောင်ခဲ့တာရှိပါတယ်။အဲလက်ရှိ NLD ကနေပြီးတော့ဒေါန်ဆန်းစုကြည်ဒီစီဝင်းမိကုန်းတွေမှာပြောတဲ့ခါမှာလည်းစင်းရဲ့ပွင့်တင်မှုပပျောက်ရေးလှုပ်သွားမယ်ဆိုတဲ့သဘောထားသူတို့မှာရှိတာလည်းတွေ့ရပါတယ်ခင်ဗျာ။ကျွန်တော်အခုဆွေးနွေးပွဲတော့ဒီအမိုက်ကောက်လှုပ်ရှားမှုနဲ့ social change ဘက်ကိုကျွန်တော်ပြန်ပြီးတော့ထပ်ဆွေးနွေးမှာဖြစ်ပါတယ်။မဆင်မအောင်ကြားပါလားခင်ဗျာ။
ဟုတ်ကဲ့
မဆီပောင်ကြီးခုနကကျွန်တော်ပြောသွားသလိုပဲမဆီပောင်ကိုပြောသွားတဲ့အထက်မှာပါတယ်လူဒုကနေပြီးတော့ကိုတောင်ဝင်ကိုယူနိုင်အောင်လို့ခုနကဒီမွေးမြူလေးကျင့်ပေးသွားဖို့လိုအပ်တယ်စီကန်းရှိဖို့လိုအပ်တယ်အဲ့တော့တစ်ချိန်တည်းမှာပဲကျွန်တော်မေးခွန်းထုတ်ချင်တာကအစိုးရဘိုင်းနေမှာကဘလောက်တောင်ဝင်မရှိဘူးလားဆိုလိုတာကပြည်သူကအခွန်ဆောင်တယ်စီမင်းသားရေးလိုဟာအဖွဲ့အစည်းတွေရှိတယ်ဌာနဘိုင်းတွေရှိတယ်ဒါတွေကလည်းသူတို့တောင်ဝင်နေရှိတဲ့ခါကျတော့အစိုးရဘိုင်းရဲ့တောင်ဝင်နဲ့ပတ်သက်လို့မဆင်မအောင်ဘယ်လိုမြင်ပါလဲ
အစိုးရဘိုင်းကလည်းတောင်ဝင်ရှိပါတယ်အထူးသဖြင့်တကယ်တော့ဒီကျွန်တော်တို့အခွန်ဆောင်တွေတောက်ထားတဲ့အစိုးရတွေကအတောင်ပေါ်ရှိပါတယ်ခုနပြည်သူလူထုကတောင်ဝင်ပြင်ပြင်တာတော့မှပဲခုနဟိုအမိုက်ကိုသွားပါတော့တချို့ဒီတိုင်းပြည်တော်ဆိုလို့ရှိရင်ကျွန်တော်တို့ပြရတယ်အမိုက်ဆုံးပြရမယ့်နေရာဆိုတာဒီကြားရှိတယ်ဟိုဘယ်နှမိုင်တော့ဘယ်နှမီတာတော့အကောင်မှာမိုက်မုံတုံးရှိတယ်ဆိုတာမျိုးပေါ့နော်ပြောဘူးတက်တက်မမလို့ပြောလို့ရှိတယ်တချို့ကျွန်တော်တို့ဒီမှာကတော့အမိုက်ပြင်ချင်တာတော့မှပဲအမိုက်ပြဖို့နေရာတက်တက်မမမရှိတာမျိုးကြီးသွားပြရတယ်ပေါ့နော်ဆိုတော့အဲ့အမျိုးနေရာကြတော့ခုနရန်ကုန်ဆိုတဲ့ရန်ကုန်စီမံပါရာလေးနဲ့ပတ်သက်လို့အစိုးရအကြောင်းကိုရှိမှုပေါ့တခြားတိုင်းပြည်မှာလည်းတခြားပြည်နယ်တွေတိုင်းဒေသတွေမှာသလိုချင်တဲ့ဒီတိုင်းမှာပဲအင်းပြန်ဆက်ပါတဲ့ဟိုသဘောပေါက်ရင်းချင်းချင်းချင်းရမယ်နေရာမျိုးတွေမှာတော့မှခုနအမိုက်ပြစီရနေရာရှိလို့ဒီဟိုဒီပလတ်စတစ်အမိုက်လိုဟာမျိုးတွေပေါ့နော်ဒီလိုမျိုးလောလောဆယ်ဆယ်ဆုံးပြတဲ့ခါမျိုးမှာဒီသဘောပေါက်ရင်းချင်းအစားတွေလည်းအပြည့်ကြီးနေတယ်ဒါအပြင်ကိုခုနဟိုဘယ်လိုပြောမလဲလူသူကိုနိုင်ကွာဘာပြန်ဖြစ်သွားလဲဆိုလို့ချင်းတကယ်တိုင်းမှာပြင်ပြမယ်နိုင်တာဟုတ်ကိုယ်လည်းမရှိတဲ့ခါကြတယ်သူကနှစ်ပေါင်းများစွာဒီအဖြစ်ကိုရှင်းပုံးပြင်မရခဲ့သလိုဖြစ်သွားတယ်ပေါ့နော်ဆိုတော့အစိုးရဘက်နေမှာတော့တကယ်တော့အဓိကတာဝန်ရှိပါတယ်နိုင်ငံလူနိုင်ငံသားတွေရဲ့ကဒီတာဝန်ကိုလို့ပြောမယ်တာဝန်သိမှုဆိုတာကတကယ်အဖြစ်နေဆိုတာကခုကစာသင်ကျောင်းတွေကလည်းကျွန်တော်တို့စရတယ်ကျွန်တော်တို့ငယ်တုန်းကဆိုပြီးစာသင်ကျောင်းတွေကစလို့ပို့လို့တကယ်ဟာကိုငယ်တွေကအချင်းချင်းလာလို့သင်ပေးတာဖြစ်တယ်ဆိုတော့ဒီဘက်ကပညာရေးစနစ်ပိုင်းမှာရောပညာပေးမှုပိုင်းတွေမှာရောဒီအခုလည်းခုကလို့ပြောမယ်ဒီသူမိကြီးလိုဟာမျိုးတွေကကျွန်တော်တို့ဒီကိစ္စမှာတိတ်ပြီးတော့အလေးထားပြီးတော့သင်ကြားခင်ရတာမျိုးလည်းမတွေ့ရဘူး။ကျောင်းတွေကနေပြီးတော့စရမယ်လို့ကျမဒီလိုပဲတင်တယ်။ဒီကတိုင်းမှာအဲ့ဒီအားနည်းချက်တွေတော့မဟုတ်လို့ပဲ။ဒီကလူကိုနိုင်ကိုကလည်းဟိုပေါင်းဝင်ချင်တာကပေါင်းဝင်လို့ရတဲ့အနေအထားမျိုးကိုရှိနေကြတာပါ။အခုပေါင်းဝင်ပြည့်ရပြီဆိုတဲ့အခါမှာလူကိုနိုင်ကိုကကျမတို့ကဘာတုံတုံတိုက်တိုက်နဲ့အဘယ်တော့လောက်တော့မှလည်းဒီလှုပ်ရှားမှုလုပ်ရမယ်ဆိုတာကိုသူစိတ်ပါဝင်စားစွာနဲ့ပါလာတာကလူကဒါကိုလုပ်ချင်တဲ့အဆုံးလုံးရပြီဆိုလို့ရှိရင်သူတို့ကဒီလိုရှင်းဆုံးမလို့ကောင်းမွန်တဲ့စနစ်တစ်ခုကသူ့အောင်ရောခေါ်ဆောင်ပေးနိုင်ရမယ်ဆိုလို့ရှိရင်ဒီလူတွေကအလိုပြောက်ကိုဒါအလားတူကဖြစ်မယ်လို့ကျွန်တော်ဒီလိုပြောပါတ
ယ်။ခုနကမဆစ်မောင်တို့အမိုက်ကောက်လှုပ်ရှားမှုလုံးနေတဲ့အချိန်မှာပဲကျွန်တော်ရန်ကုန်မှာသိထားမိလို့အမိုက်ဒီအရန်များပါလေအမိုက်ပြစ်တဲ့လူကလည်းအမိုက်ပုံမှန်မဟုတ်ဘူးနောက်ပြီးလန်းကြားလို့ကတော့မှပြစ်ပါတယ်ကွန်ကရစ်ထွေးမှုဆိုလည်းအရန် ဟိုနေရာတကာမှာမိပွိုင်းနေဆူမှာလည်းအမြဲတွေ့နေရပါတယ်အဲ့တော့ဒီလိုမျိုးလူတွေရဲ့အမှုအကျင့်ကောပြောင်းသွားပါမလားအမှိုက်ကောက်လှုပ်ရှားမှုလောက်တာနဲ့အမှိုက်ပစ်တဲ့လူတွေနဲ့ဟိုဟန်ချက်ညီပါမလား
ဒါအားအချင်းအားလို့အရေးတခုအချိန်တခုကိုတော့အခုတစ်ခါနဲ့နှစ်ခါနဲ့လှူရှားမှုပြီးသွားလို့ရတော့ပြီးမှာမဟုတ်ပါဘူးပေါ့နော်ဒါရေရှည်အတိုင်းတာတခုကြည့်လူရဲ့စိတ်ထဲမှာအဝဲနဲ့ဇင်းစီပထမအဆင့်ဖြစ်မယ်ပြီးလို့ရှိရင်အချင်းချင်းပြန်လဲထိမိကြလိမ့်မယ်လို့မှတ်ဒီလိုဖြစ်နေအခုဆိုလို့ရှိရင်ဟိုကြောင်းလက်စိတ်တိုင်းဆိုတဲ့စကားကိုကိုယ့်ရဲ့ behavior တွေကစကြောင်းကိုလူတွေဆိုတော့မျိုးကျွန်တော်လူတို့ကသူ့အချင်းချင်းစားရမှာပေါ့ပြီးတော့ဒီပေးတဲ့ပုံစံမျိုးတွေနဲ့တွားနေကြတဲ့အစုအဖွဲ့တွေဒီဟိုဘယ်လိုပြောမလဲ social media မှာဆိုလည်းအချင်းချင်းနဲ့ထိမိကြတာမျိုးကိုတွေ့နေရပြီ။အစာပိုင်းမှာတော့ဒီလို initiative လုပ်ပေးနိုင်ရုံနဲ့လူတွေကလူမှုအဖွဲ့ကြီးတွေနဲ့အတူတူပါပါလို့လည်းအချင်းချင်းအချိန်နဲ့ပြန်လည်ထိမိသွားနိုင်တယ်။အချိန်တိုင်းတာတစ်ခုတည်းပေါ့လေနော်။ထိမိသွားနိုင်တယ်။အခုဒီလိုချိန်မှာလူတွေကပြောနေကြတာပြလား။ဒီလိုလုပ်ရုံနဲ့ပြီးပါမလား။ဒီလိုနဲ့တော့ဘုံနဲ့အမိုက်တဲ့ပြဿနာတွေ behavior change တွေတကယ်သွားနိုင်မှာမလားဆိုတဲ့ issue တွေဒီလိုပြဿနာတွေကိုစဉ်းစားသပြပါတယ်အဲ့ဒီပြဿနာတွေကိုဆက်ပြီးစဉ်းစားဖို့ကပြဿနာကိုဖြေရှင်းဖို့လည်းဥစားပဲဒီဟာကိုသိဝင်သားတွေဒီလိုပဲလဲစားပဲလို့ဟောဒီလိုမျိုးနဲ့သူကဒီလို issue တွေတကယ်ချင်းနဲ့ပဲလို့ရပေါ်ထုတ်ပါကြလို့လည်း issue ကိုပေါ်ထုတ်ပါတယ်ဖြေရှင်းဖို့လည်းဒီလိုနဲ့ရှားဖို့ကြလို့လည်းဒီလိုနဲ့ပဲဒီဒီအကြောင်းလေးတစ်ခုအရင်ကတည်းကစာရင်ဟိုပေါ်ပြမဟုတ်ဘဲနဲ့တကယ်အကျိုးတစ်ခုကိုသွားနိုင်လိမ့်မယ်လို့ဒီကိစ္စကဒီမှာရေးစနစ်တွေထဲမှာစာပြန်ကြောင်းတွေထဲမှာဒီကလေးတွေဒီရောက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်နေဒီတိုင်းနဲ့ရက်နေမှာတော့မဟုတ်ဘူးရက်နေလည်းကျွန်တော်တို့ဝေဖန်ကြလိမ့်မယ်ပြီးတော့ဒီကိစ္စကအကြောင်းလေးကိုစတဲ့ကမှာအပြန်လဲသိမှုနဲ့သိကြမှုနဲ့တွားနေကြပြီးအဲဒါကအောက်တယ်မဟုတ်ဘူးလည်းအောက်ကြလည်းတက်လို့ပါပြန်လဲပြီးတော့သိမှုဒါဝေဖန်တာပြောဆိုတာတွေလည်းရှိလာလိမ့်မယ်အဲ့ဒီအချင်းချင်းတစ်ခုကကျွန်တော်တို့ဒီအကြောင်းလေးတစ်ခုကိုပြန်ဆောင်သွားလိမ့်မယ်လို့
ဟုတ်ကဲ့ဒါဆိုရင်ကျွန်တော်မေးချင်တာကအခုအမိုက်ကောက်လှုပ်ရှားမှုကတော့ကျွန်တော်သိထားလောက်တော့တပ်ဆိုင်ရာစီမံသားရာရေးဌာနတွေဘာတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေအုပ်ချုပ်ရေးပိုင်းတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရတယ်လို့သိရပါတယ်။နောက်ပိုင်းဒီခုနပြောလို့ပေါ့လူမှုအပြောင်းလဲလှုပ်ရှားမှုတွေလူတွေရဲ့အမှုချင်းပြောင်းလဲဖို့လှုပ်ရှားမှုတွေလုပ်တဲ့အခါမှာဥပမာဆိုရင်လက်ပေးလိုက်လူကိစ္စမျိုးတွေအောက်ခြေတီးဖြစ်နေတဲ့ကိစ္စမျိုးတွေဒီလိုလှုပ်လာတဲ့အခါတွေမှာအခက်ခဲတွေအကြက်တဲတွေထိတ်တိုက်ဖြစ်လာစရာတွေများရောကြုံလာနိုင်လား။
ဆုံးမနဲ့အမိုက်ကောက်တာနဲ့လက်ပေးလိုက်လှုပ်ရှားမှုတွေကလည်းနည်းနည်းပေါ်လာပေါ့လေနော်လက်ထဲမှာဟိုစိတ်ဆိုင်ဟိုကတော့အတိုးစီးပွားတွေဒီမူရင်းပါဝါအင်္ဂိစာတွေလည်းတိုက်ရိုက်ဖြည့်ဖြည့်လာမယ်ဒေတာတွေပြီးတော့ဒါတွေကတော့ဒီလောက် moment တော့အချိန်ကိုဘယ်လိုတွားမလဲအချိန်ကာလဘယ်လောက်ယူမလဲပညာလေးကာလဘယ်လောက်ထားမလဲအကြောင်းလေးတစ်ခုတွားရတာမှာချက်ချင်းကြီးအရေးကြီးမလားနောက်ပြီးပညာလေးကာလဘယ်လောက်ထားမလဲပြီးတော့ဥမာလမ်းစီးပွားရင်စီးရသလိုရှင်လေဒီလိုပဲတချို့သောကိစ္စမျိုးတွေမှာဆိုလို့ရှင်ပညာလေးကာလဟာကျေကျေပြည့်ရှိရတယ်လူမှုကိုကျေကျေပြည့်ပြောင်းအရင်တော့ဒီပြောင်းမှာမလိုက်လာလို့ရှိရင်မှနောက်ကနောက်ဆက်တွဲအေးအေးယူမဲ့ကာလဆိုတာမျိုးကလိုက်လာရတာဖြစ်တယ်။ဒါအရင်ကတော့ဒီလိုဝင်လို့ပုံမှန်နည်းနည်းမလုပ်ခဲ့ဘူး။အခုဒီလိုပဲနဲ့ဒီကိစ္စမျိုးဆိုလို့ရှိရင်တကယ်လို့နိုင်ငံတော်အဆင့်ရှင်မန်ကိန်းလိုမျိုးလုပ်ပြီးတော့အသေးသေးချင်းသွားပါလိမ့်မယ်။ဒီလိုကိုယ်နိုင်ကလည်းဒီကအရေးဖက်ဖွဲ့ကြီးတွေကလည်းပြန်လဲချင်းနေတာမျိုးကြီးရှိတာဘလို့ဒီအစိုးရဌာနအလင်းတွေကိုယ်နိုင်ကလည်းအခုချိန်ထဲမှာဟိုသူတို့လည်းပြန်လဲပြီးတော့ဟိုတတိဝိရိယနဲ့ဟိုဘယ်လိုများပြင်ဆင်မှုအရှင်လေးတို့ကပြင်ဆင်နေကြတယ်လေတင်ဆင်မှုကိုကြားဖို့စဉ်းစားနေကြပြီဒါမှမဟုတ်လို့ဆိုရင်လည်းတော့စဉ်းစားမိနေကြပြီလို့ကျွန်တော်တို့ထင်တယ်ဒါပေမဲ့အမှန်တောက်တာနဲ့ဒီပြည်နယ်ကြီးထားတော့နည်းနည်းပေါ်ပါလိမ့်မယ်အကျိုးတော့လာအကြည့်ကြီးရတယ်လေ
ဟုတ်ကဲ့နောက်ပိုင်းလှုပ်ရှားမှုတွေမှာတော့စင်ခေါ်ချက်တွေရှိလာနိုင်တဲ့သဘောတော့တွေ့ရတာပေါ့မဇင်မောင်အဲ့ဒါကြီးကိုချော်ပြနိုင်မယ်လို့ယူဆပါလား NLD အနေနဲ့ဟုတ်ကဲ
့အဲ့ဒါကဟို issue ပေါ်မှာမူတည်နိုင်တယ်လို့ကျွန်မထင်တယ်ခုနလက်ပြည်နယ်ကြီးကိစ္စမျိုးကလူမှုဘဝတွေနဲ့လည်းပတ်သက်နေတယ်လို့ခုနကုံစင်းတို့ကိစ္စတွေလည်းလည်းဘာကြောင့်လဲစားရတာလဲဆိုတော့ဟိုဘယ်လိုပြောမလဲနောက်ထပ်အကြောင်းရင်းတွေပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့ဘယ်လိုမျိုးဖြေရှင်းနိုင်မလဲဘယ်လိုမျိုးပူးပေါင်းလုပ်ဆောင်ကြမလဲနောက်တစ်ခုကအဲ့ဘယ်လိုပြောမလဲဝင်တဲ့နေပုံစံကတော့ဘယ်လောက်ထိစိတ်ပါလဲပါနဲ့ပါဝင်လာနိုင်မလဲဆိုပြီးအဲ့လိုမျိုးပါဝင်လာလို့ရှိရင်တော့သူတို့ကဟိုဘယ်လိုပြောမလဲသူတို့ရဲ့မိသားစုဘဝတွေ၊ကြီးပွားရေးလူမှုရေးဘဝတွေရောသိရှိရလားမရှိလားဆိုတော့အဲ့မှာတော့အများကြီးသိချင်နေလေဦးမယ်မိကုန်နေဦးပါတော့
ဘူ
းဒီနေလို့မယ်လို့ထင်တယ်ဟိုခေတ်ကောင်းမှုကရှိမှာပါအဲ့ဒါတော့ပို့ပြီးတော့ဆက်ဆံမှုကြီးနေတယ်ဘယ်လိုစရမလဲအဲ့ဒီကဘဝတော့ဒီတော့ထင်တယ်ပါတီကမိကြီးတွေနဲ့ရှေ့ဆက်ပြီးတော့လို့
ဟုတ်ကဲ့ဝါးကြီး
ရေးသားကြားလိမ့်မယ်လို့ထင်
တယ်။ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒဲလီလိုက်စီစဉ်ချိန်လဲစီသွားလို့ပါမက်ဆီမမ်အောင်နဲ့ဆွေးနွေးပေးကြတဲ့သတို့ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်စီစဉ်ဒီမှာပဲညနာခွင့်ပေးပါ
စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များရှင်။ဆောင်းနှင်းတွေဝေတဲ့ဒီနေ့ရာသီရောက်တိုင်းဒီရာသီကိုခံစားရွေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ ။ဒါကြောင့်ဒီနေ့တော့ Jackson 5တီဆိုတဲ့ Santa Claus is coming to town တဲ့ဖြောဖြေးပေးချင်ပါတယ်။နားဆင်ကြပါရှင်။Jackson 5 ဒီဆိုတဲ့ Santa Claus is coming to town တချင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဒီမနေ့အစီအစဉ်ပြီးဆုံးခဲ့တန်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမခွာညိုကကြေညာပေးပါအောင်ရှင်
ပါရစ်မြို့မှာကျင်းပတဲ့နိုင်ငံပေါင်း196နိုင်ငံကကိုယ်စားလှယ်တွေတက်ရောက်တဲ့ရာသီဥတုဆိုင်ရာညီလာခံမှာကမ္ဘာကြီးပူနွေးလာမှုကိုကင်တွယ်ဖြေရှင်းဖို့တညီတညွတ်တဲ့အတည်ပြုလိုက်ပါတယ်။သဘောတူညီချက်ထဲမှာကမ္ဘာကြီးရဲ့အပူချိန်မြင့်တက်မှုကို1ဒီဂရီဆယ်စီယပ်အောက်မှာပဲရှိစေဖို့ဆီးရတဲ့အတိုင်းပြည်တွေမှာကမ္ဘာကြီးပူနွေးလာတာတိုက်ဖျက်ရေးဆောင်ရွက်နိုင်ဖို့အမေရိကန်ဒေါ်လာဘီလီယံ100ထောက်ပံ့ဖို့စာတာတွေပါဝင်ပါတယ်ရှင်။စီးရီးယားနိုင်ငံကလာတဲ့လူ2ယောက်ကိုအကြမ်းဖက်မှုအတွက်တန်တရားရှိရသူတွေအဖြစ်ဖမ်းဆီးထားတယ်လို့ဆွစ်ဇာလန်အာဏာပိုင်တွေကတီးပြုပြောကြားပါတယ်။ပောက်ကွဲစေတဲ့အတွက်ပစ္စည်းတွေနဲ့အစိတ်အငွေတွေပြုတ်လုတာ၊တင်စီတာနဲ့တဲယူပို့ဆောင်တာတွေပြုတ်လုခဲ့တယ်လို့တန်တရားရှိခံရတဲ့အဲ့ဒီလူ2ယောက်ကိုဖမ်းဆီးထိန်းသိမ်းထားလိုက်တဲ့အကြောင်းဆွစ်ဇာလန်ရှေ့နေချုပ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဂျပန်နိုင်ငံကအိန္ဒိယနိုင်ငံအတွင်းပထမဆုံးမြန်နှုံမြင့်ယထာဆောက်လုပ်ရေးအိန္ဒိယကိုဂျပန်ကလက်နက်တင်ပို့ရောင်းချရေးနဲ့အရက်ဖက်သုံးနျူကလ িয়ার ဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးတက်ရေးဆိုင်ရာတွေအတွက်စနေနေ့ကနှစ်နိုင်ငံချစ်ကြည်ရင်းနှီးစွာလက်မှတ်ရေးထိုးလိုက်ပါတယ်။နယူးဒေလီကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီတို့တွေ့ဆုံဆွေးနွေးပြီးဒီသဘောတူညီချက်တွေကိုကြေညာခဲ့ကြတာပါ Saudi Arabia နိုင်ငံမှာပထမဆုံးဖြစ်အမျိုးသမီးတွေကိုယ်တိုင်ပါဝင်မဲ့ပေးခွင့်ကိုယ်တိုင်ဝင်ရောက်ရှင်ပြိုင်ရွေးချယ်ခံခွင့်ရတဲ့ဒေတန္တရကောင်စီရွေးကောက်ပွဲတွေကိုစနေနေ့ကကျင်းပခဲ့ပါတယ်။အမျိုးသမီးတွေကားမောင်းခွင့်ပိတ်ပင်ခံရတဲ့နိုင်ငံကိုယ်ဘဝအတွက်ဆုံးဖြတ်ချက်အတော်များများကိုသူ့ရဲ့အင်တာရှင်အမျိုးသားကသာဆုံးဖြတ်နိုင်ပေချနိုင်တဲ့တခုတည်းသောနိုင်ငံ Saudi ရဲ့တမိုင်းမှာပထမဆုံးတမိုင်းတင်တဲ့မဲ့ပေးမှုဖြစ်တဲ့အကြောင်းအမျိုးသမီးကိုယ်စားလှယ်လောင်းတွေကကြေညာခဲ့ပါတယ်။
တည်င်းချင်းချုပ်ကိုမခွန်ညွန်ကကြေညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လို့ရေးမှုကကိုရဲခေါင်ဖြစ်ပြီးအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တင်းငွေနေ့မနေ့ပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ30နဲ့40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်မရှားဖောင်ပါ
Thank you.
This program has come to you from the Voice of America, Washington.